心思记在这里，我们这边两个字啊，这边两个记住啊，能讲心思记在所谓啊，要第一，马上不会再发展，是真的是苦啊，你就也是真的是苦啊，见到了，说过去说的，见到了，掏款掏款对的，知道，知道吧？见到了，这不解放的，现在东莞还是解放的啊，大家没有见到的，啊，就在他家了吧？见到了。เจ็ดเราพอเปลี่ยนเลยคือว่าอีกแต่โทเทียนชีวิตพอเปลี่ยนเนาะยุคที่อาตัวใจจริงจะเจอต่อตาดิปฐวีอ่ะอมาการตะโกนี้ตีไล่เด้วายะก็ทักษาตีไล่เด้อาตัวก็ถั่วตีไล่เด้จิตโสอ่ะยึดแจ่สิเด้ชุบซุ้งติเนาะดิตะโกตัดติยืนยงเนี่ยยุคเตียขึ้นดิยุคเตียเนี่ยนันเตียก็เลยเด้ผิดตาเจ็ดตาบวาก็ปูเนี่ยเลยสรอกนันก็ปูเนี่ยเนาะนันเตียก็ว่าสิกนะเมื่อที่สมัยจักรพรรดิมาเนี่ยสึกตะคณะของสิทธิ์จะเต็งชุบเนี่ยสึกกับตะคู่เรียกตัวนี่กันหมดสึกตะคณะจึงตะคณะจึงตะคณะจึงตัวนี่นะสึกเนี่ยอันยายตัวนี่อันจำเนี่ยเนี่ยนะฉะนั้นเราที่ปัจจุบันเนี่ยอันยายตัวนี่นะตะคู่ปีนตะคู่ตะคู่ปีนตะคู่ตะคาระเสร็จๆๆตัวนี่นะนางอะไรเนี่ยนันเดสุราตัวอัตลังเนี่ยนะยุคแต่ก็ว่านันเดเนี่ยสาวชีเนี่ยยุคแต่ก็นี่ยิบุยะอาเสยุคอกงลงน่ะไม่เข้าหูป่ะดิชุติละตัวยุคติก็တော့ชุชุตัวยุคติอ่ะนันทะเตยุคตะก็18ตะโอจาเนาะเออนันทะ18เพชชุบตัวมายุคก็ตะเพชชุบだเจ้าหมอรู้คุณรู้ยุคก็တော့見รู้ได้นันก็တော့見รู้ไม่อยากรู้だเจ้าเลยสรอกนันก็တော့ก็สิทธิ์ตะคณะปีมานอกสิทธิ์ดิสิทธิ์ตะคณะชุบมานอกสิทธิ์ตะคณะปูปอเนี่ยအဲ့ဒီစိတ်တခဏချုပ်မှနောက်စိတ်တခဏပေါ့နော်အဲ့ဒီလိုသွားတော့ကမြင်လို့မရရုပ်ကတော့ကစက်တန်းလေးကနည်းနည်းလေးကြာတော့ကသူဖြစ်တာကလည်းမြန်တော့ကစိတ်တခဏမှာဥပမာတန်ရောက်ဖြစ်တဲ့စိတ်ဆိုတော့ကမဇယုတ်ဆိုတော့တန်ရောက်ဖြစ်တဲ့ယုတ်ကစိတ်တခဏမှာယုတ်က3ချိန်ဖြစ်နိုင်နော်အစလေးမှာတစ်ချိန်စိတ်တခဏရဲ့အလဲမှာတစ်ချိန်အဆုံးမှာတစ်ချိန်ကမဇယုတ်ကအဲ့ဒီလိုအစ်စ်တွေအစ်စ်တွေဖြစ်နော်ဒီလိုအစ်စ်တွေအစ်စ်တွေဖြစ်တော်လဲပဲသူကပြက်သွားတယ်လားဆိုတော့မပြက်ဘူးသူကသူ့တက်တန်းကစိတ်18ချက်အထိစိတ်တခဏပေါင်း18ချက်ဒီတက်တန်းကရှိတော့ကဒီရုပ်ဖြစ်တာပထမစိတ်တခဏမှာဖြစ်တဲ့ရုပ်ကဘယ်တော့မှပြက်မလဲဆိုရင်စိတ်တခဏ18ချက်ရောက်မှပြက်တော့ပါဒီအတွင်းမှာကတော့ခဏငယ်ဒီတိုင်းမှာသူက50ချက်နောက်ဖြစ်ဖို့ဖွင့်အရေးကြုံတော့ကကျွန်တော်တို့အင်္ဂလိပ်လိုတော့ကတိုက်ပေါ်အပြူမလေးချင်းပေါ်လေသူ့ပေါင်းဖွဲ့စည်းလို့ရတဲ့သဘောမျိုးသူ့မှာရှိနော်ရုပ်ကတော့သူ့ပေါင်းဖွဲ့စည်းလို့ရတဲ့သဘောမျိုးမရှိဘူးရှေ့စိတ်ကချုပ်သွားမှနောက်စိတ်ကဖြစ်တယ်ရှေ့စိတ်ကချုပ်သွားမှနောက်စိတ်ကဖြစ်တယ်ဆိုတော့ကျွန်တော်တို့မြင်ရဘူးနော်ရုပ်ကတော့ကရှေ့ရုပ်ကမချုပ်သေးဘူးနောက်ရုပ်တွေကတစ်ဖွာပေါ်တစ်ဖွာပေါ်နဲ့ဖြစ်ဖြစ်လာတယ်ဖြစ်လာပြီးမှနောက်ပိုင်းမှာဒီဒီချုပ်သွားတော့ကကျွန်တော်တို့မြင်ရနော်ဒီတော့ဒီဒိဋ္ဌိဝိတ္တုဆိုတာကကျွန်တော်တို့အတွက်ဘာအကျိုးရှိမလဲဆိုလို့ရှိရင်ဒီပရမတရားကိုဖုံးနေတဲ့ပြည့်မြတ်ထဲမှာကျွန်တော်တို့ရှုတဲ့အခါကျတော့ပူကအေးတာရှိမယ်ဒါမှမဟုတ်ရင်အဖျားတော့ရှိတဲ့ဒီချင်းချင်းချင်းချင်းနဲ့ရောရောရောရောနဲ့တုတ်ရှားတာတွေတွေ့ရင်ကျွန်တော်တို့ဘာကြောက်သွားမလဲဆိုတော့ကကျွန်တော်တို့သမုဟကနာပြည့်မြတ်ဆိုတာရုပ်ဆိုတာအဆိုင်အခဲနဲ့ဆိုတဲ့ကျွန်တော်တို့မှတ်သားထားတဲ့ပြည့်မြတ်မှတ်သားဟာဒီကြောက်တာနာမူပပြိဋ္ဌိကဉာဏ်ကဒါကိုဖြောက်ပြီးတယ်နော်ပြီးတော့ကတဏ္ဌာနပညာဆိုလေဒါကဖြောက်ပြီးနော်စေပြီးတယ်နော်ပြီးတော့ဒီဒိဋ္ဌိဝိတ္တုတိဖြစ်လာရင်ဒီပညာနှစ်ပါးကတော့စေသွားပြီးပြီးကြောက်သွားပြီးပြီးနော်ဒီနောက်ပြီးတော့ဉာဏ်ရတဲ့ပါရှိလာမယ်ဆိုတော့ကဒီခန္ဓာကိုယ်ကယုံနာမယ်ရှားလို့တွေ့ပါလားဒီဒီနိဆိုတာငါဆိုတာမရှိပါလားယုတ်တဘောတရားနန္တဘောတရားပဲရှိပါလားဆိုပြီးတော့ကမိမိရှုနေတဲ့ခိုက်တံမှာပေါ့လေဒီတကင်းကပဟန်လောက်ပေါ့လေတခဏလောက်တခဏလောက်ဒီလို ငါမရှိဘူးဆိုတာလေးကိုသိလာနေနဲ့ဒါကျွန်တော်တို့ဒိဋ္ဌိဝိတ္တုဆိုတာဖြစ်လာနော်အဲဒိဋ္ဌိဝိတ္တုပြီးတော့လားတဲ့ဘာလာလဲဆိုတော့ကျွန်တော်တို့ဒီသင်္ခါဝိတ္တရဏဝိတ္တုတဲ့နော်သင်္ခါဝိတ္တရဏဝိတ္တုဆိုတာကတော့ကဒီယုံမှတန်တရားဖြစ်ခြင်းမှာကျင်းလွတ်ခြင်းအားဖြင့်ရရှိတဲ့သင်္ကြန်မှုကိုသင်္ခါဝိတ္တရဏဝိတ္တုခေါ်လိုက်နော်ဒါယုံမှတန်တရားဆိုတာကဘယ်ပေါ်မှာယုံမှတန်တရားဖြစ်တာလဲဆိုတော့ကဥပမာအားဖြင့်ဟုတ်လားညစွာဘုရားဟောတယ်ရှင်းဘဝရှိတယ်ဘဝရည်ဆိုတာအနမတက်ကတန်တရားဘဝပေါင်းများစွာရှိတယ်စသည်ဖြင့်ဟောထားတယ်ဟောထားတော့ကကျွန်တော်တို့အနေနဲ့ရှင်းဘဝဆိုတာရှင်းရှင်းကဘဝဆိုတာရှိရလားအတိတ်ဘဝဆိုတာရှိရလားရှိလို့ရှိရင်လည်းငါပဲဟုတ်ကဲ့လားနောက်ဘဝဆိုတာကောရှိရလားအနာဂတ်ဘဝဆိုတာကရှိရလားရှိခဲ့တော့ငါမဟုတ်ပါမလားလူရောသူရောနဲ့ပေါ့လေကျွန်တော်တို့တွေးတာဒီဒီမှာဓမ္မမဟုတ်ရင်လည်းတပ္ပဉ္စုတဉာဏ်တော်ကိုရရမြတ်စွာဘုရားဆိုတာအကုန်အရှင်သိတယ်ဆိုတာဟုတ်ကဲ့လားသတိရှိယတနာ၃ပါးပေါ်မှာလူရောသူရောဖြစ်တဲ့စိတ်ကြီးဒုတိမဟုတ်ရင်ဒီနည်းတရားအထုတ်တဲ့အခါမှာဒီစိတ်ထဲမှာသံတရားဖြစ်လာတဲ့သဘောတရားလေးတွေပေါ့လေရှိတတ်အဲ့ဒါလေးတွေရှိရင်တဲ့ဒါလေးတွေကိုကျင်းသွားလို့ရှိရဲ့တဲ့အဲ့ဒီခါမှာသင်္ခါဝိတ္တဝိတ္တုဖြစ်နော်အချုပ်ကတော့သင်္ခါဝိတ္တဝိတ္တဝိတ္တုကဘယ်ခါမှာကျင်းမလဲဆိုတော့ကယုံ간တို့ရဲ့အကြောင်းတရားကိုကိုယ်ကထုတ်သိဉ္ဉ္သုံးသတ်တယ်လို့ရှိရဲ့ဒီဟာကျင်းသွားတယ်နော်ဒီတော့ကဒီဟာကအချုပ်ကဘာလဲဆိုတော့ဥပမာအားဖြင့်နော်ကျွန်တော်တို့ကအခုတော့ပြောထားလို့ရှိတယ်ယုတ်ကဘယ်ကဖြစ်တာလဲဘာကြောင့်ဖြစ်တာလဲအကြောင်းရှိတယ်ယုတ်ကသူဟာသူဖြစ်တာလည်းမဟုတ်ဘူးကြောက်ရောက်ကဖန်ခြင်းလို့ဖြစ်တာလည်းမဟုတ်ဘူးယုတ်သဘောတရားဖြစ်တာကကံစိတ်ဥဒ္ဓဟာရောက်တော့ဖြစ်တယ်ကံကြောင့်ဖြစ်တဲ့ယုတ်ရှိတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်ရှိတယ်ဥဒ္ဓကြောင့်ဖြစ်တဲ့ယုတ်ရှိတယ်အာဟာရကြောင့်ဖြစ်တဲ့ယုတ်ရှိတယ်အဲ့ဒါဒီအကြောင်းကြောင့်ဖြစ်တာနောက်ပြီးတော့ကဒီရှိယုတ်ကလည်းပဲရှိခဲ့တယ်နောက်ယုတ်လည်းပဲရှိခဲ့တယ်ဒါကျွန်တော်တို့ဟုတ်လားပြောနိုင်ဒီတော့ကဒါနဲ့ပတ်သက်ပြီးတော့ပေါ့လေဒီကိုကျွန်တော်တို့လာပြီးတော့ကဆရာအားထုတ်ဦးတဲ့ဒီပါမျိုးသမီးတယောက်ကကျွန်တော်တို့လူပဲဝိပဿနာပွားများအားထုတ်ဝိပဿနာတရားပွားများထောက်အားထုတ်တဲ့အခါမှာသူကသူ့စိတ်ထဲမှာဘယ်လိုတွေ့လဲဆိုတော့ကျွန်တော်တို့လူပဲဒီဝိပဿနာပွားများအားထုတ်တော့ကခံစားမှုအားဖြင့်ဖြစ်ပျက်ပြီးတွေ့တာကိုဖြစ်ပျက်တွေ့ကိုတွေ့တော့ဓာရီယာမမြဲဘူးဓာရီယာအနိစ္စပဲဆိုတာကိုသူသဘောပေါက်သဘောပေါက်တော့လည်းပဲသူ့စိတ်ထဲမှာဘာတန်တရားကဝင်လာလဲဆိုတော့ဖြစ်ပြီးပြက်သွားလို့ချုပ်သွားရင်ကုံသွားရမှာပေါ့ကုံမမကုံမဲအမြဲတည်းရှိနေတာပဲရုပ်တရားကလည်းအမြဲတမ်းရှိနေတာပဲတိမှုကလည်းအမြဲတမ်းရှိနေတာပဲတဲ့အဲ့ဒီတော့ကတဲ့သူ့စိတ်ထဲမှာတဲ့ဒီအနိစ္စကြီးမြင်းနေခြင်းနဲ့ကတဲ့ဒီဟာဒီကလည်းယုံနာကလည်းအမြဲတမ်းပဲရှိနေတော့ကယုံနာကမြဲတယ်လို့ဆိုပြီးတော့လည်းသူ့သဘောတရားထဲမှာလာပြီးဖြစ်နေတာပဲတဲ့ဒါတော့ဒီ impermanent ဖြစ်တဲ့ဆိုတာနဲ့ဒီ permanency နဲ့ကသူ့မှာရလာပြီးရောနေပါလေဆိုပြီးတော့ဒီကတည်းကပြောရနော်ယုတ်ကအစင်တန်းနေတယ်ယုတ်ကချုပ်ကြတာပြောတယ်ပုံနဲ့မပုံမှုရှိနေသေးတယ်နံကလည်းချုပ်ကြတာပြောတယ်တိနဲ့တိတဲ့ချုပ်သွားတာဒါပြင်းနဲ့ရှိနေသေးတာပဲအဲ့တော့ဒီကဘယ်လိုသဘောကြောင့်လဲဆိုတော့ဒါကျွန်တော်တို့ကဒါသူ့ကိုအဖြေပေးရတယ်ပေါ့အဲ့ဒါဘယ်လိုပေးရလဲယုတ်ရဲ့အကြောင်းတရားကိုပေါ့လေနံရဲ့အကြောင်းတရားကိုပြောရတယ်ယုတ်ကတော့ဒီအနည်းဆုံးအကြောင်းတရားကတော့ immediate cause ကတော့အဲ့ဒါယုတ်ကတော့ပြက်နေတာပဲထုတ်ပြီးတော့ပြက်နေတာပဲသို့တော်လည်းပဲ immediate cause ကတော့အနည်းဆုံးအကြောင်းတရားကတော့ပါလေဒီမူအဟာရမှုဝဲနေလေအဟာရမှုဝဲတော့ကဒီအဟာရကစားလိုက်တဲ့အခါမှာဟလာဝန်းတွဲမှာပါစကတိသောကချက်လိုက်တဲ့အခါမှာဒီအဟာရတဲ့ဩဇာဓာတ်ကြီးတွေကထွက်လာပြီးတော့ရုပ်အဖြစ်အဖြစ်ကြီးဖြစ်သွန်းပေးနေတယ်ဒါကြောင့်မို့ရှင်းရုပ်တွေကပြက်ပြီးနေတာနောက်ရုပ်တွေကလည်းအဖြစ်အဖြစ်ကဆက်မပြတ်ဖြစ်နေလို့ဒါကြောင့်မို့လို့ဒီဥစ္စာကအမြဲတမ်းရှိတယ်လို့ထင်နေရတာနောက်ပြီးတော့ကရှင်းရှင်းအကြောင်းကတော့ဘာအကြောင်းရှိသေးလဲကျွန်တော်တို့အဝိဇ္ဇာကြောင့်တဏ္ဍောက်တဏှာကြောင့်နော်ကျွန်တော်တို့အဝိဇ္ဇာကြောင့်ကျွန်တော်တို့သစ္စာလေးပါးမသိလို့ဈာန်နေပြုတ်ခဲ့တယ်ကုသိုလ်ဈာန်နေပြုတ်ခဲ့တယ်အကုသိုလ်ဈာန်နေပြုတ်ခဲ့တယ်ဒီဈာန်နေကြောင့်လည်းပဲနောက်ပြီးတော့တဏှိကြွယ်တာတဲ့တဏှာကလည်းဖြစ်ခဲ့တယ်ဒီဟာကြောင့်လည်းပဲဒါတွေလာဖြစ်တယ်ရုပ်တရားတွေဟဲ့လားခန္ဓာ၅ပါးအတိတ်အဖြစ်တွေလာဖြစ်နေတာပဲနံကလည်းထုံနည်းကြည့်ဆိုပါပဲနံကလည်းသိပြီးရပြက်တာလေသို့တော်လည်းပဲအစ်စ်အစ်စ်ဖြစ်တာကဘာကြောင့်လဲဖတ်တာဆိုတဲ့အဟာရကြောင့်ဟုတ်လားကျွန်တော်တို့ဒီ อายุเนี่ยยับตาท่านเนี่ยช่วยได้ขาดใจเนี่ยขาดใจ
อี
อุปมาจักขุยุบายงสุดะจันโรจีเนี่ย visible object เนี่ยขาดใจจันโรจีมันจักขุปตาระสุดะจันโรอายะ sense เนี่ยช่วยลุชีเนี่ยเลี้ยงได้ชีเนี่ยจันโรอะไรอายุจุไล่เสียสิยุไล่เสียมันติกายาในลุงตัวไล่เนี่ยขาดถ้วยละเนี่ยมีที่เสกถ้วยละเนี่ยขาดเจ้าเนี่ยพัดตัดเจ้าที่ตัวมือเจ้าที่เราก็ဒီယုံနာတင်ခါရညာနေဖြစ်ပြဖြစ်ပြီးပြက်ပြက်ပြီးသွားပြီးအစ်စ်စ်ဖြစ်တာကဒီမိတိပေါ်ကြတော့အနိစ္စအကြောင်းရင်းကတော့ဖတ်တာကြောင့်ဖြစ်တာအဝေးအကြောင်းကတော့ကရှိရှိအကြောင်းကတော့ကဘာကြောင့်လဲအဝေးတာကြောင့်စံကြောင့်စဏ္ဍာကြောင့်ဖြစ်တာဒီလိုသူ့ကိုပြောလိုက်တော့ကသူသဘောပေါက်သွားတော့ကဒါသူဆက်ပြီးတော့ချုပ်သွားလို့ရနော်ဒီယုံနာရဲ့အကြောင်းတရားကိုသူကသုံးသပ်ကြရတယ်တဲ့နော်အဲ့တော့ဒီယုံနာတွေကကိုကသိနေပြီအခုဆိုလို့ရှိရင်နေရတဲ့ပြိဿသမုပ္ပါဒ်နဲ့လည်းပြောခဲ့တယ်နော်ကျွန်တော်တို့ဒီအဝိဇ္ဇာကြောင့်ကလည်းစဖြစ်တာနော်အဝိဇ္ဇာကြောင့်ကျွန်တော်တို့ကစံနေပြုခဲ့တယ်ဒါကြောင့်မို့အခုမိမိတို့ရှုတဲ့အခါမှာပုံနာဆိုတော့မပုံဘူးနော်ဘယ်တော့မှပုံမလဲအရဟတမေအရဟတုရပြီပြိဿနိဗ္ဗာန်ရှုတော့မှပဲဒီဟာကရပ်မှာကိုလို့မို့လို့ရှိရင်နော်ဒီသဘောတရားကသင်္ခါရထဲမှာစံတရားထဲမှာလည်နေတည်ရွေ့တော့ဒီသဘောတရားကရှိနေဥပါနော်ชุได้ชุได้ด้วยตัวละเตะဒီยุคนั้นတော့ဒီลักษณะ2ပါးရှိတာကိုเนาะตบาวะลักษณะเนี่ยကျွန်တော်တို့ตมิญะลักษณะဆိုเนาะตบาวะลักษณะဆိုတာก็တော့ကကျွန်တော်တို့ဒီ individual characteristic ပေါ့လေตบาวะลักษณะဆိုတာก็တော့ဥပမာสีซ้อဆိုလို့ရှိရင်ปูแกตบอเตียเอ็ดตบอเตียဒါก็ဘယ်တော့မှမပြောင်းဘူးဟုတ်လားเอ้ขาวก็ปูก็แล้วดาสีซ้อပဲစီတော့ကပူကလည်းစီသောပဲသူကတော့သဘောတရားအဖြစ်အတူတူပဲဟုတ်လားအေးခြင်းလည်းတူတူပဲဟုတ်လားပထဝီဆိုတဲ့ပဲမာမဲပြော့မဲဆိုတဲ့သဘောအမူအရာရှိတာပဲဘွာရောဆိုတဲ့ပဲလှုပ်ရှားမဲထောက်ခံမဲသဘောအမူအရာရှိတာပဲအဲ့ဒီလိုသဘောအမူအရာတွေကဒါတဘာဝလက္ခဏာခေါ်တယ်နော် common characteristic ကတော့သမဉ္ဇလက္ခဏာကတော့ပါလေဒီတัจจိသေးပါသရုံးကဒါဖြစ်လေဘယ်တော့မှမမြဲဘူးထောက်ပြန်နေတာပဲဖြစ်ပြီးရင်ပြက်တာပဲဖြစ်ပြီးရင်ပြက်တာနော်အဲ့ဒီသဘောတရားတွေကိုမိမိစိတ်ထဲမှာရှင်းသွားရအောင်နော်ဒီလိုရှင်းရင်ကျင့်တာဝိသနာဝိတုဒ္ဓိဖြစ်နော်ဒါမှမဟုတ်လည်းခါစေကြရင်ကျွန်တော်တို့တရားအထုတ်နေရင်းနဲ့အဲပေါ်ရတဲ့ကိုယ်စိတ်ထဲမှာပေါ့လေဟိုမရှင်းတာလေးတွေဥပမာကျွန်တော်တို့အမေးခံရတဲ့နိုင်ငံခြားသားတယောက်ကဆွစ်ဇာလန်ကတငယ်လေးတယောက်ကဗာအမေးခံရလဲဆိုတော့လောဘဆိုတာလိုချင်တာလို့ပြောတယ်တဲ့အဲ့တော့ကနိဗ္ဗာန်လိုချင်တာလောဘမဟုတ်ဘူးလားတဲ့သူစိတ်ထဲမှာဒီလိုသာဖြစ်အဲ့တော့ကျွန်တော်တို့ကရှင်းပြရတယ်ကုသိုလ်နဲ့အကုသိုလ်ကိုရှင်းပြရတယ်နော်ကုသိုလ်နဲ့အကုသိုလ်နိဗ္ဗာန်လို့ခြင်းနဲ့ဆိုတာနိဗ္ဗာန်ကိုမျက်မှောက်ပြုမယ်ဆိုတာဘယ်အခါမှပြုတာလဲကြိဒေတာကိုပယ်မှပြုနိုင်တယ်ကြိဒေတာကိုပယ်မှပြုနိုင်တယ်ဆိုတော့ကနိဗ္ဗာန်လို့ခြင်းနဲ့ခန္ဓာဆိုတာလောဘမပါဘူးကုသိုလ်စိတ်ဆိုတာကအာလောဘစိတ်တစ်စိတ်ရှိခံတယ်နော်ဘယ်ကုသိုလ်စိတ်ဖြစ်ဖြစ်ဟုတ်လားဥပမာဒါနပြုလုပ်တယ်လေအာလောဘဆိုတာအမျက်ပါတာပဲစိဓာဆောင်ထင်းနဲ့အာလောဘဆိုတဲ့စိတ်ကပါရတာပဲဒီလိုပဲကုသိုလ်ကိုပို့လို့လုပ်တော့မယ်ဆိုတိုင်းအာလောဘစိတ်ကဝင်နေတာပဲဒီတော့ကလောဘပါလို့တော့နိဗ္ဗာန်မရောက်ဘူးအာလောဘပါမှနိဗ္ဗာန်ရောက်တယ်စိတ္တာကိုပယ်မှနိဗ္ဗာန်ရောက်တော့တာဒါကုသိုလ်မှန်မမြတာဒါလောဘမဟုတ်ဘူးဆိုပြီးကုသိုလ်စိတ်မှန်မမြတာလောဘမဟုတ်ဘူးဆိုတာသူ့ရှင်းပြရနော်ရှင်းပြတဲ့အခါကျတော့ဒီသဘောပေါက်ပါနော်အဲ့ဒီလိုပေါ့လေဒီခါနေမိမိဟိုရင်းနဲ့အခါကျရင်အဲ့ဒီလိုအတွင်းလေးတွေကဝင်လာလို့ရှိရင်ယုံနယ်တရားကမပြတ်ဘူးအဲ့ဒီလိုဟိုလေးတွေဒုရောဒုရောနဲ့ဝင်လာလို့ရှိရင်ဒီလိုစိတ်မျိုးလေးတွေဖြစ်လာရင်တရားကမပြတ်ဘူးနော်နည်းနည်းတန့်သွားတော့ဒီတော့ဒီလိုဖြစ်လာလို့ရှိရင်ကိုယ့်ဟာကိုယ်လက်ခံတဲ့ကြတော့တရားပေါ်များအထုတ်ရင်းနဲ့တရားထွက်လာတာနော်ဒီဒီမဟုတ်လို့ရှိရင်လည်းပဲဒီလိုမေးလိုက်ပေါ့မေးလိုက်လို့ရှိရင်ဒါကြည့်လိုက်လို့ရှိရင်ရှင်းသွားတာနော်အဲ့ဒီလိုယုံမှတန်ပြဖြစ်တာဥပမာအဲဆွစ်ဇာလန်ကပဲတငယ်လေးတယောက်ကကျွန်တော်တို့သူကလူမှုဝန်ထမ်းအလုပ်လုပ်တယ်တဲ့ social service ပေါ်တာတဲ့ဆိုတော့သူအလုပ်ကတဲ့အဲအခုတုန်းကမကျင်းဘူးတဲ့ဆိုတော့ကျွန်တော်တို့ကမသိဘူးကျွန်တော်တို့ကမေးတယ်အဲမင်းကလူမှုဝန်ထမ်းဆိုတော့လူတွေအတွက်လုပ်ပေးနေတာပဲဖြည့်ချင်းပေးနေတာပဲဒါမင်းမအခုတုန်းဖြစ်နေဒီအလုပ်ကဆိုတော့မဟုတ်ဘူးတဲ့သူရဲ့ဇာဝန်တစ်ခုတည်းမှာမပါလဲဆိုတော့ကကျွန်တော်တို့ဒီ ปุ๊กโกจะอุหะพอริปริปติเสร็จได้มาเพชรเนี่ยดูว่าสงฆ์เสียได้เท่าขันเสียได้อิสันธุริปาระเถะปาระว่าธรรมุริจารอดูว่าเท่าขันไปได้อยู่ที่เนี่ยสุมาอกุโตไม่เพชรพูล่ะเนี่ยสรเอาเจนเราก็ပြောอ่ะนะพอถ้าอกุโตเพชรตาพอสรก็ดูသူတို့ပြောရတာလည်းတတိထားပြောရတယ်။ဒါလည်းဆိုပြန်သွားတော့သူဒီအလုတ်ကထွက်လိုက်တာနော်။ထွက်လိုက်ပြီးတော့ကသူပြင်းအလုတ်ကိုကြာလုတ်တယ်နော်။ဆိုတော့အဲ့ဒီလိုပေါ့လေဆရာထိုင်တဲ့ခါကျလို့ဒူရောဒူရောလေးတွေဖြစ်လာရင်နေလိုက်ပါ။နေလိုက်လို့ရှင်းသွားတော့မိမိဆရာကတက်လာနော်။အဲ့တော့ဒီစိတ်ခဝိတ္တဝိတ္တိကတော့ဘုန်းတော်ကျွန်တော်အဓိကကတော့ဒီရုပ်သဘောရဲ့အကြောင်းတရားကိုဟိုသဘောပေါက်အောင်ကိုလေ့လာပြီးတော့မှတ်သားပြီးတော့ကတုတ်တက်ထားလိုက်လို့ရှိရင်ဒါသင်္ခါဝိတ္တဝိတ္တိဖြစ်သွားတယ်နော်ဒီသင်္ခါဝိတ္တဝိတ္တိဖြစ်သွားတော့မှတဲ့နောက်တစ်ဆင့်ကဘယ်ကိုတက်လာလဲဆိုတော့မက်ကမက်ကဉာဏတတ္တနာဝိတ္တိတဲ့ဉာဏ်မှန်ဓမ္မကိုပေါ့လေပြီးဖို့ဒီအချက်လောက်ရောက်လာလို့ရှိရင်ကျွန်တော်တို့ဒီအချက်မရောက်ခင်သင်္ခါဝိတ္တဝိတ္တိအချက်လောက်ခဲကကျွန်တော်တို့ဒါတွေ့နေပြီလဲဆိုတော့ကျွန်တော်တို့ဘာညာနဲ့ညွှန်းနေပြီလဲဆိုတော့ဝိပဿနာရှိတဲ့အခါသမတနာဉာဏ်ဆိုတာပေါ်နေနော်သုံးသက်တာယုံနာဉာဏ်ကိုသုံးသက်တဲ့ဉာဏ်မိမိတို့ယုံနာသင်္ခါရတွေကိုတွေ့လာပြီတွေ့လာတဲ့ခါကျတော့ယုံနာသင်္ခါရတွေရဲ့သဘောတရားကိုကိုသုံးသက်လာတဲ့ခါကျတော့ကျွန်တော်တို့ပြောခဲ့တယ်ဟုတ်လားယုတ်တရားနံတရားကိုသိပြီဆိုလို့ရှိရင်နောက်ထပ်ဒီသုံးသက်ပါသုံးသက်တဲ့ခါကျတော့မတွေ့မလဲမမြဲဘူးဆိုတော့ကြောင်းလှဲ့တဲ့သဘောတရားဖြစ်ပြတဲ့သဘောတရားအနိစ္စဆိုတာတွေ့မယ်လို့ပြောတယ်နော်ဒါတော့မိမိတို့သုံးသက်တဲ့အခါမှာဒီရုပ်ကလည်းပဲဖြစ်ပြီးရင်ပြတ်တာပဲနာမ်ကလည်းပဲတိပြီးရင်ပြတ်တာပဲဆိုတာကိုပထမအစမှာတော့ခက်ခဲခဲလေးလာတွေ့ဟုတ်လားတို့တော်လည်းပဲဘယ်လိုတွေ့တွေ့ဒီလိုဖြစ်တာပြတ်တာကိုကိုယ်စိတ်ထဲမှာတန်တရားမရှိဘဲနဲ့ပေါ့လေ experiential aspect ပေါ့လေဘာဝနာမြတ်ညာအားဖြင့်သိကြပြီဆိုလို့ရှိရင်ဒါဘယ်ကိုစမ်းလာပြီလဲဆိုတော့ဥဒိယဘုရားညာဘက်ကိုရောက်ဥဒယဉာဏ်ဘုရားဉာဏ်ဆိုတာကဥဒယဆိုတာကဖြစ်တာဝရဆိုတာကပြက်တာနော်ဒါဖြစ်တဲ့ပြက်တဲ့သဘောတရားကိုဘုရားသမတနာဉာဏ်ဆိုတဲ့သုံးသက်တဲ့ဉာဏ်နဲ့ရှင်းရှင်းလိုက်တဲ့အခါကျတော့တွေ့လာတဲ့အခါကျတော့ပထမတော့ဘယ်လိုတွေ့လဲဥဒယဘုရားဉာဏ်အနုဇာကိုအရင်ဆုံးတွေ့ရနော်အနုဇာဆိုတာကကျွန်တော်တို့ဒီခတ်နှေးနှေးပဲတွေ့မယ်နော်ဉာဏ်ဉာဏ်တော့မတွေ့သေးဘူးခတ်ဉာဏ်ဉာဏ်တွေ့ရင်တွေ့မယ်ဥပမာအားဖြင့်ကျွန်တော်တို့ဒီရှုနေရင်းနဲ့ပေါ့လေဒီရုပ်ကပြက်နေတာလေးတွေကဥပမာပူတယ်ပူတာကလည်းပူတာလေးကအစင်တန်းနေတော့ကဟိုကကြည့်နေရတယ်ပူတာကနေပြီးကြာကြာတော့ပူတာလေးပြောက်သွားပြီးတော့အေးတဲ့ဘက်ရောက်သွားတော့မှဩဒါအေးသွားပြီပူတဲ့သဘောတရားကတော့ချုပ်သွားပြီအေးဆိုတဲ့အစ်စ်ကပေါ်လာပြီပူကတော့ဖြစ်ပြီးပြက်သွားတာပဲအေးတာကနေပြီးတော့ဥပမာချင်းချင်းချင်းချင်းလေးဖြစ်လာလို့ရှိရင်အော်ဒီဖြင်းနေဖြစ်လာတာကတော့အစ်စ်ပဲသူကဖြစ်လာပြီအေးတဲ့ပေါ်ကြတော့ပြက်သွားပြီဆိုပြီးတော့ကကျွန်တော်တို့ဥဒိယပယညာအမှုစားကိုကျွန်တော်တို့ချက်လာနော်ဒါတော့ချက်လာတဲ့အခါကျတော့ကကျွန်တော်တို့သုံးသတ်တဲ့အခါကျတော့ရပဲကျွန်တော်တို့ဘာနဲ့အာကုပ္ပီသုံးသတ်တယ်လဲတမာတိနဲ့အာကုပ္ပီသုံးသတ်နော်သုံးသတ်တော့ကအခုလောက်ဆိုလို့ရှိရင်ကျွန်တော်တို့ခန္ဓာကိုယ်မှာစိုက်စိုက်ပြီးတော့မိမိတို့ရှုလိုက်လို့ရှိရင်ဒီဖြစ်တာပြက်တာကြီးတော့သိရောပေါ့နော်ခံစားမှုတွေနဲ့ခံစားမှုအရာပေါ့လေတကူလုံးမရတော့မှကျွန်တော်တို့ရတဲ့အပိုင်းတွေမှာရှိမယ်နော်မရတဲ့အပိုင်းတွေကိုကျတော့မရတဲ့အပိုင်းတွေကျတော့ကိုကသိမှုတွေကိုပဲအနိစ္စကိုလိုက်လိုက်မယ်။ဘာကြောင့်လဲမရတဲ့အပိုင်းကျတော့ကိုကအာယုံစိုက်လိုက်တယ်ညှို့လိုက်တယ်ညှို့လိုက်တဲ့အခါမှာပြုတ်တဲ့အာယုံလေးကစိတ်ကလေးကချုပ်သွားတာကိုတွေ့မယ်နောက်တစ်ခါထပ်ပြီးတော့အာယုံစိုက်ရတာတွေ့မယ်ဒီတော့ကသိမှုလေးကလည်းပဲအနိစ္စပါလားဆိုတာကိုသိသွားမယ်။ရုပ်သဘောတရားကလည်းပဲအနိစ္စပါလားမမြဲပါလားဒီဝိပဿနာရှိတယ်ဆိုတာကဝိပ္ပေနာတဲ့အထူးထူးအပြားပြားအားဖြင့်ရှုရတယ်နော်။အထူးထူးအပြားပြားဆိုတာကလက်ဒီဆရာတော်ဖျားရံသိမ့်တော်မူသွားတယ်ရည်သားတော်မူသွားတယ်မိမိဉာဏ်ကိုလှုပ်ပြပါဉာဏ်ကိုလှုပ်ပြီးတော့ကဉာဏ်ကိုအမျိုးမျိုးလှုပ်ပြီးတော့ရှုပါတဲ့။ဘာဖြစ်လို့လဲဆိုတော့ဒါကပညာသခန်းဉာဏ်သခန်းရောက်တာဒီတော့ဒီလိုညှို့မှတ်တဲ့ဉာဏ်မှာကိုကဉာဏ်ကိုသုံးပြီးတော့ကခံစားမှုအပေါ်မှာရှင်းပြီးတော့ကဒီခံစားမှုကကြီးငြိမ်မှုရှိသလားမရှိဘူးလားကိုဟာကိုစိတ်ထဲမှာတန်တရားရှင်းအောင်ကိုကသုံးသရကြီးငြိမ်မှုမရှိဘူးကြီးငြိမ်မှုမရှိဘူးလှုပ်ရှားမှုရေရှားမှုတွေတွေ့နေရင်ဒ ဒါပဲလို့ဆုံးဖြတ်လို့ရတယ်ဒါမမြဲဘူးပဲဒါအနိစ္စပဲဆိုပြီးဆုံးဖြတ်လို့ရတယ်အဲ့ဒီလိုတဲ့ဒီဥဒ္ဓယပြညာအနုစားကိုရောက်လာတဲ့အခါကျလို့ရှိရဲ့တဲ့ဝိပဿနုပက္ခိလေတာဆိုတဲ့ဥပက္ခိလေတာဆိုတာပေါ်လာတာတဲ့ဥပက္ခိလေတာဆိုတာဝိပဿနာဥပက္ခိလေတာဆိုတာကဘာလဲဆိုတော့ဒီနည်းရဲ့ပွားများအထုတဲ့ဝိပဿနာတရားရဲ့ဉာဏ်မှာကျွန်တော်တို့ဉာဏ်ဝန်းသေးတဲ့သဘောတရားတွေနော်ဝိပဿနာဉာဏ်ကိုဉာဏ်ဝန်းသေးတဲ့သဘောတရားတွေဝင်လာတတ်တယ်နော်အဲ့ဒါကိုဘယ်လိုခေါ်လဲဝိပဿနာအန္တရာယ်ဆယ်ပါးလဲခေါ်တယ်ဒါမှမဟုတ်ဥပက္ခိလေတာဆယ်ပါးလဲခေါ်တယ်နော်ဥပက္ခိလေတာအနုစားပေါ့လေဝင်လာတတ်တယ်တဲ့ဘာတွေဝင်လာလဲဆိုတော့ဒီနည်းဒီလိုပဲသုံးသပ်နေခြင်းနဲ့တဲ့နော်အနိစ္စကိုရှုနေခြင်းနဲ့တဲ့ဘာပေါ်လာတာလဲဆိုတော့ဩပါဒဆိုတာအလေးရောက်ပေါ်လာတတ်တယ်တဲ့နော်အလေးရောက်နေပေါ်လာတဲ့အခါကျတော့ဟာတဲ့ဥပမာအလေးရောက်ထဲမှာထိုင်နေရသလိုညီမောင်ကြီးများထိုးထားသလိုစသည်ဖြင့်ဒီလိုအလေးရောက်နေပေါ်လာတယ်တဲ့ဒီလိုအလေးရောက်နေပေါ်လာတဲ့အခါမှာတဲ့အဲ့ဒီအလေးရောက်ကိုသူကတတ်မဲ့ပြီးတော့ကနော်ဒါကိုသူဒီထဲမှာပဲตายာသွားတတ်တယ်တဲ့ဒီအလေးရောက်ထဲမှာပဲနော်နောက်တစ်ခုကတဲ့ဘာဖြစ်တတ်တယ်လဲဆိုတော့ပိဋိဆိုတာဖြစ်တတ်တယ်တဲ့ပိဋိဆိုတာကကျွန်တော်တို့ဒီစိတ်နှမှုပေါ့လေစိတ်သိမ့်မှုပေါ့လေအဲ့ဒီလိုပိဋိတွေလည်းပေါ်လာတယ်မိမိထိုင်နေရကနေစိတ်နှမှုတွေရတာလေငါထိုင်လို့ကောင်းလိုက်တာဆိုပြီးပိဋိတွေဖြစ်လာတာနော်ပိဋိပြီးတော့ကတဲ့ဘာဖြစ်လာတာဒီလဲဆိုတော့ပတ္တိဆိုတာငြိမ်းချမှုလည်းဖြစ်တတ်တယ်တဲ့မိမိထိုင်နေရတာတဲ့ငြိမ်းချနေတဲ့ငြိမ်းချပြီးတော့ကဒီလိုပဲထိုင်နေလို့ရနော်ဓမ္မမဟုတ်လည်းဘာလာရတိလဲဆိုတော့ဒုက္ခဆိုတဲ့ physical and mental pleasure ပေါ့လေကာကာယကဒုက္ခစေတသိကဒုက္ခတွေပေါ့လေဒုက္ခချမ်းသာတွေနဲ့ထိုင်ရတာကဒုက္ခဆိုပြီးတော့ကနေလို့ကောင်းတယ်နော်ထိုင်လို့အရသာတွေ့တယ်အဲ့ဒီလိုသဘောမျိုးလေးတွေဖြစ်လာတတ်တယ်တဲ့ဓမ္မမဟုတ်လည်းတဲ့ညာနဆိုတာကဉာဏ်တွေကထက်မြက်လာတတ်တယ်တဲ့ချူလိုက်တိုင်းချူလိုက်တိုင်းဥပမာအနိစ္စကိုချူလိုက်လဲပြက်ပြက်သားသားကိုမြင်သွားမယ်မြင်သွားတော့ကဒီအနိစ္စကိုကိုဒီဉာဏ်နဲ့ပဲထုတော့မြင်သွားတော့ကဒီအနိစ္စကိုကိုကအဲ့ဒီလိုပဲပြက်ပြက်သားသားထုနေတော့ဒီဉာဏ်နဲ့ထက်လာတယ်ဒီထက်လာတဲ့ဉာဏ်ဒီပုံမှာပဲကိုကตายာမိလေကြွယ်တာမိလေနော်အဲ့ဒီလိုဖြစ်တယ်တဲ့ဓမ္မမဟုတ်ရင်ဥပ္ပထာနာတဲ့ဥပ္ပထာနာဆိုတော့မိမိရဲ့တတိတွေကစိတ်ကြီးကောင်းလာတယ်တဲ့အမတန်မှမေ့နေတာဒီတောင်မှတစ်ခါတလေကြလို့ရှိရင်အဲတော့ကမေ့နေတာတွေကပေါ်လာတာကြီးကဒီလောက်ကျွန်တော်တို့ပြန်ပြီးတော့ကတတိယခိုင်နော်ရီကောလို့လို့ရတယ်အဲ့ဒီလိုတတိယဖြစ်လာတယ်တဲ့နော်ဓမ္မမဟုတ်ရင်တဲ့အဓိမောက္ခဆိုတာဖြစ်တတ်တယ်တဲ့အဓိမောက္ခဆိုတဲ့သဘောတရားကတော့သံမြင်အာသင်တော်တာဆုံးဖြတ်ချက်ကိုအဓိမောက္ခခေါ်တာဒီမှာတော့ကဘေဟာဝကြီးရွယ်ပြီးတော့ပြောတာလဲဆိုတော့ဘာဆုံးဖြတ်တာလဲဆိုတော့တရားတွေတက်လာတယ်ဆုံးဖြတ်လိုက်တာနော်တရားတရားတက်လာတယ်ယုံကြည်မှုတွေတက်လာဒီတရားနဲ့တွေ့ရတာအခုမှတွေ့ရတာအမှန်တန်ဝန်တာတယ်ဒီတရားကကောင်းလိုက်တာဥပမာအားဖြင့်ဒီတရားကိုတော့ဖြင့်ငါအိမ်ကပုဂ္ဂိုလ်တွေကိုပြောအောင်ပါပဲဘုရုကိုပြောအောင်ပါပဲစကြည့်ချင်းပေါ့လေတရားတရားတွေတက်လာတာတဲ့နော်ဓမ္မမဟုတ်ရင်တက်ကဟာတဲ့ဝိရိယအမတန်ထက်တန်လာတယ်တဲ့ဝိရိယအားတွေထက်တန်လာပြီးတော့ကထိုင်ပြီးချင်းထိုင်ခြင်းရင်းနဲ့စိတ်တွေကဖြစ်လာပြီးတော့ထိုင်တယ်တဲ့နော်ဓမ္မမဟုတ်ရင်ဥပိ္ပခာတဲ့ဥပိ္ပခာဆိုတာကတော့ဒီဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ခံစားမှုမျိုးနဲ့နော်အညီအညာကိုရှုပြီးနေနိုင်တတ်တယ်တဲ့ဓမ္မမဟုတ်ရင်တည်းကဤကံဒီတဲ့ဤကံဒီဆိုတာတတ်မဲ့တဲ့ဘောတရားလေးပါတာတဲ့တဲ့အဲ့ဒီလိုဟာပါလာလို့ရှိရင်ဒါတွေကမကောင်းဘူးလားဆိုတော့ဤကံဒီကတော့လွဲနေပေါ့လေဤကံဒီဆိုတာကတော့ကတဏှာပါလာတဲ့ဆွဲတာတဲ့ဤပတဲ့ဘောဆိုတော့ဒီဒီကိုခုပမာသူပြန်ညှိတဲ့ဘောလည်းသူပါတယ်အဲ့တော့ဒါကတော့မကောင်းဘူးပေါ့ဉာဏ်နဲ့ကိုခုကတော့ကဥပမာအားဖြင့်ဤဘောပါတာပေါ်လာတာလည်းကောင်းတာပဲဒါသမားကြီးကောင်းလို့ဖြစ်တာပဲနော်ဒီငြိမ်မှုရလို့ဖြစ်တာပဲနောက်ပြီးတော့ပီတိတို့ပတ္တိတို့ကလည်းကောင်းတာပဲဉာဏ်နဲ့ထက်လာတာလည်းဆိုတာလည်းကောင်းတာပဲတရားတွေထက်လာတာကောင်းတာပဲဒါပြန်သူတို့ကဘာလို့အန္တရာယ်လို့ဝိပဿနာအန္တရာယ်လို့ခေါ်လဲဆိုတော့တဲ့ဒီပုံမှန်ပြီးတော့ကတဲ့ငါဖြစ်ရင်ဒီဟာဖြစ်ရင်မက်ထိုက်ပြီတမဲတခုရပြီဆိုပြီးတော့ယူဆသွားတယ်တဲ့ဒီလိုပဲမှတ်ထင်သွားကြတယ်တဲ့ဥပမာအားဖြင့်ပတ္တိဆိုတော့အင်းကြီးမှုလေးကကိုယ်ရင်းကြမှုလေးကရနေပြီဆိုလို့ရှိရင်ငါသာတမက်တခုပဲငါသာရပြီဆိုပြီးတော့ဒီလိုစိတ်နှမှုနဲ့ညာလေးပုံဒီကန်းကြီးဆိုတဲ့ညွဲ့မှုလေးပါပါလာပြီတော့ကဒီမှာကတ်ညိနေတာနော် จั่นนี่ดอกอ่ะกูเสียตู้แต่ตู้ไม่ย่าหรอกวิปัสสนามาลาพี่ด้วยหญ้วนนตัวเนี่ยแน่มาเนาะไอ้นี่ดูอันน้ํามากูยกตัวได้เนาะยกตัวพี่ด้วยดีมาเรียนชิ้นเต็มยองเย็นนี่จ้ะเด้อไอ้นี่ดูขึ้นล่ะรู้สิเนี่ยกูอ่ะติทายาเนาะเดี๋ยวติทายามั้ยดีโลกินน้ําหมู่ดิดีโลชันดาหมู่ดิดิป้อไหลกูอ่ะตะติทายามั้ยဒီပေါ်မှာမညှိတွေနဲ့သိစကမပြီးသေးဘူးလို့သေးတယ်ဆိုပြီးတော့ကိုကပါလို့ရမလဲအနစ်စနဲ့ပဲဒါဒီကိုပြန်သုံးသပ်ရအောင်နော်ဥပမာအလင်းရောင်ကြတယ်အလင်းရောင်ကြလို့ရှိရင်လည်းဒီအလင်းရောင်နဲ့မตายရနဲ့အလင်းရောင်နဲ့ตายရရင်ကပြင်းရနမိတ်ထဲမှာကိုตายရနေတာဖြစ်သွားမယ်နော်အဲ့တော့ကိုကပါလို့ရမလဲဒီခန္ဓာကိုယ်ပေါ်မှာဖြစ်ပျက်ကိုပဲပြန်ရှုဟုတ်လားဖြစ်ပျက်ကိုရှုလို့မရတော့မပေါ်ဘူးဆိုရင်ဒီအလင်းရောင်ကိုပဲအနစ်စပြန်ရှုနော်ဖြစ်မရကိုအနိစ္စကျင်လို့ရတဲ့ရွေးတော့မိမိစိတ်ထဲမှာအာယုံမိမိရဲ့နှလုံးသွင်းမှုကအနိစ္စနဲ့နှလုံးသွင်းလို့ရတဲ့ရွေးတော့ဓမ္မတခုမရောက်သေးပါဘူးလောဘတိတဲ့ဆိုကိုသိတယ်နော်အဲ့ဒါကိုသိပြီးတော့ကဘုရားဒါကိုပဲတဲ့ဆက်ပြီးရှုသွားလို့ရှိရင်တဲ့ဒါတွေကိုပဲပဲပဲပဲပြီးတော့ကတဲ့ဘုရားဘာလုပ်ရမလဲဒီယုံနာတင်ခါရပုံပါလေတဲ့ဆက်ပြီးရှုသွားရမယ်တဲ့အဲ့ဒါလို့ရှုသွားနိုင်လို့ရှိရင်တော့ကတဲ့ဘုရားလမ်းမှန်ရောက်သွားပြီတဲ့နော်မမလို့ရှိရင်တော့ကတဲ့ဘုလို့ဘုနာလို့ရှင်းရှင်းမှတွေ့တာနေမယ်ပတ္တိမှတွေ့တာနေမယ်ဒုက္ခမှတွေ့တာနေမယ်စသဖြင့်အနိစ္စလေးနဲ့ဟိုကသုတ္တနေရလို့ရှင်းနှံ့နေမယ်ဆိုလို့ရှိရင်တဲ့ဒီရှင်းနှံ့မှုလေးတွေနဲ့ညာပေါ်မှာတွေ့တာနေလို့ညှိတွေ့နေလို့ရှိရင်တဲ့ဒါလမ်းမှကိုရောက်သွားလိမ့်နော်အမက်ကဖြစ်သွားလိမ့်အဲ့တော့အဲ့ဒီလိုမဖြစ်အောင်ဟိုကဒီလိုဖြစ်လာပြီဆိုလို့ရှိရင်ဟိုကဘာလုပ်ရမလဲဘုနာပြောသလိုနော်ယုံနာတိခါရပေါ်မှာပဲပြန်ပြီးတော့ကကိုကအနိစ္စပဲဆိုပြီးတော့ပြန်ကျင်ပါနော်ဒီကျင်တဲ့အခါကျလို့ရှိတယ်ပဲဒီဥပမာဒီပေါ်တဲ့ခံစားမှုကလည်းပဲဘယ်ခံစားမှုပေါ်ပေါ်ဘာအကြောင်းကြောင့်ပေါ်ပေါ်နော်အဲ့ဒါလေးလည်းသတိထားပါနော်ဘယ်လိုခံစားမှုလို့ပေါ်မှမဟုတ်ပါဘူးနော်ဥပမာအဖြစ်အခုနေခါမှာအေးတဲ့ရာသီဆိုတော့အေးတဲ့သဘောတရားကကိုယ်မှာရှိနေလို့ရှိရင်အဲ့ဒါလည်းပဲကိုဒီပဒနာကျင်းလို့ရပါတယ်ဒါလည်းပဲအေးတဲ့သဘောတရားကပါလေဒီသောလုံခဲ့တဲ့သဘောတရားပဲရုပ်တို့ရဲ့အကြောင်းတရားထဲမှာပါလေရုပ်ဖြစ်တဲ့အကြောင်းတရားတစ်ခုမှာဥဒုကြောင့်ဖြစ်တဲ့ရုပ်ဆိုတော့ပါတာပဲဥဒုကြောင့်ဖြစ်တဲ့ရုပ်ပေါ်မှာလည်းပဲရှုလို့ရတာပဲစိတ်ကြောင့်ဖြစ်တဲ့ရုပ်ပေါ်မှာလည်းရှုလို့ရတာပဲเนาะဒီတော့ကဒါသိရင်ဥပမာကျွန်တော်တို့အများအဖြစ်ပေါ့လေကျွန်တော်တို့လည်းတူတူပါပဲဒီလိုပဲဖြစ်ဘူးတာပဲထိုင်နေတဲ့ခါကျရင်အောက်ပိုင်းနေရာထုံနေကျင်းနေနားတယ်စိုက်အဲ့ဒီခါကြလို့ရှိရင်ငါကဝိကဖိထားလို့ဒါမှမဟုတ်ရင်လည်းတွေးရမလျှောက်လို့တွေးထားတာကိုတွေးရမလျှောက်ဘူးလက်သက်ကလေးကနဲလို့ထုံတာပဲရှင်တာပဲနဲ့ဒီလိုဟိုတဲ့နေပေးတတ်တယ်။အကြောင်းကြီးကိုကကိုရှားပြီးပေးတတ်တယ်။ဒါလည်းပဲဒီတန်မြင်ရတော့ဟုတ်ပါတယ်။နော်ကျွန်တော်တို့ထိုင်တာရှားလို့ရှိရင်ဒီလိုပဲရှင်တာကျုပ်ဟိုတဲ့နာပဲ။ပရမတ်ထသဘောတရားနဲ့ရှိလိုက်တဲ့အခါကျတော့ဘာလဲဆိုတော့ဒီလိုရှင်တာထုံတာနာတာတွေကဘာကြောင့်လဲ။ယုတ်ကတဘာဝရဲ့သူ့ရဲ့တဘာဝကိုပြနေတာ။ဘာပြနေတာလဲ။ဖောက်ပြန်တာပြနေ။ယုတ်ကသူဖောက်ပြန်တဲ့ပေါ်တရားရှိတယ်ဆိုတာကိုသူပြနေ။ဒါကိုကျွန်တော်တို့ကငါနဲ့ဆွဲပြီးတော့ဒါငါထိုင်နေလို့ပဲဒါတွေးမလျှောက်လို့ပဲနဲ့ဖြစ်တာနော်။ဒါပေမဲ့အဲ့ဒီလိုဖြစ်လာလို့ရှိရင်အဲ့ဒီပေါ်မှာနှီးပြီးတော့ကမိမိသတိလေးနဲ့တတ်ထားပြီးတော့ကရှုကြည့်ပါ။အနိစ္စကိုရှင်းအောင်မြင်အောင်ရှုပါ။ဉာဏ်ထဲမှာသိသိထရားကိုဒီဟာဖြစ်ရင်မမြဲဘူး။အနိစ္စပဲဖြစ်ပျက်ပဲဆိုတာကိုဉာဏ်နဲ့မှထင်အောင်မြင်အောင်ရှုနိုင်လို့ရှိရဲ့အဲ့ဒီထုံနာကျင်နာတွေကပယ်သွားပါတယ်ပါသွားပါတယ်တစ်ခါတည်းကြတော့လုံးလုံးတောင်းမရှိတော့နော်နောက်တော့ကျွန်တော်တို့တရားတကယ်တွေ့လာပြီတက်လာပြီဆိုတဲ့အခါကျတော့သိပါလိမ့်မယ်နော်နာပါဆိုလို့မနာဘူးနော်ရှင်းပါဆိုလို့လည်းမရှင်းဘူးထုံပါဆိုလို့လည်းမထုံဘူးပေါ့ပေါ့ပါပါနဲ့ကိုဖြစ်နေတာနော်အဲ့ဒီလိုဖြစ်လာရင်ဒါကအနိစ္စကိုသိသွားလို့ဖြစ်အဲ့တော့ဒီအနိစ္စကိုပဲအခုလည်းပဲကျွန်တော်တို့ဗာဆက်ရှုရမလဲဥရိယပြညာအလူသားကနေပြီးတော့အရင်သားရောက်အောင်ကျွန်တော်တို့ဗာပဲဆက်ရှုရမလဲအနိစ္စနဲ့ဆက်ရှုပါအနိစ္စနဲ့ဆက်ရှုလို့တိုးလို့မပေါက်ဘူးပုံမှန်ခါတည်းကြတော့ကျွန်တော်တို့သိပြီးတော့ဝေဒနာကကျက်တယ်ဒုက္ခဝေဒနာကကျက်တဲ့အခါကျတော့ကအနိစ္စနဲ့တိုးလို့မပေါက်ဘူးဆိုလို့ရှိရင်ဒုက္ခနဲ့လှည့်ရှုပါနော်ဒုက္ခနဲ့လှည့်ရှုလို့ရှိရင်ဗာဖြစ်လို့လဲဆိုတော့ဒုက္ခက၃မျိုးရှိတယ်ဒုက္ခတဒုက္ခဆိုတာဒါလူတိုင်းသိတဲ့ဒုက္ခပေါ့လေစိုက်တဲ့ရှင်နဲ့နားတယ်ဟုတ်လားဒီဒုက္ခကဒုက္ခတဒုက္ခဆိုတာရှိတယ်ပြီးတော့က ကျွန်တော်တို့ဘယထတုခဆိုတာရှိတယ်ယုံနာသင်္ခါရတို့ကတဲ့ဘေးအန္တရာယ်အများကြီးပဲကြောက်ဒါဆင်းရဲတဲ့သဘောတရားရှိတယ်တဲ့အဲအပြင်းအန္တရာယ်ဘိဒ္ဓအန္တရာယ်ရှိတယ်အတွင်းအန္တရာယ်ရှိတယ်ကျွန်တော်တို့မှဟာအပြင်းအန္တရာယ်ဆိုလည်းပြောနေဖို့မလိုပါဘူးနော်ဘဝဖြစ်လာတဲ့ဆိုအန္တရာယ်တွေကများလိုက်တာအများကြီးပဲအပြင်းအန္တရာယ်ဗဟိတအန္တရာယ်ရှိတယ်အပြင်းအန္တရာယ်ရှိတယ်ကျွန်တော်တို့မှဟာအပြင်းအန္တရာယ်ဆိုလည်းပြောနေဖို့မလိုပါဘူးနော်ဘဝဖြစ်လာတဲ့ဆိုအန္တရာယ်တွေကများလိုက်တာအများကြီးပဲနော်အပြင်းအန္တရာယ်ကလည်းအချိန်မရွေးဒုက္ခပေးနိုင်တဲ့အန္တရာယ်ကိုမှရှိတယ်နော်အဲ့ဒီတော့ကဒီလိုဟာလည်းပဲဒါကြောင့်လည်းပဲဒုက္ခဆိုပြီးသင်မြင်လို့ရတယ်နောက်ပြီးတော့ကဝိပရိနာမဒုက္ခတဲ့ဝိပရိနာမဒုက္ခဆိုတာကြီးငြိမ်မှုမရှိဘူးတဲ့ကြောင်းလန့်မှုနဲ့ရေရှားမှုတွေရှိနေတဲ့အတွက်ကြောင့်ဆင်းရဲတဲ့ပေါ်တရားရှိတယ်တဲ့အဲ့တော့ဒီမှာတိတ်ပြီးတိုက်တဲ့ခဲတဲ့အခါကျတော့ဩဒါရုပ်သဘောဖောက်ပြန်တာပဲရုပ်ဆိုတာဖောက်ပြန်တဲ့ပေါ်တရားကိုကြားနေတာပဲဒါကြောင့်ဆင်းရဲတာပဲဒုက္ခပါလားဒီလိုရှိနေတဲ့ပဲသာကြည့်ဉာဏ်ထဲမှာပေါက်သွားလို့ရှိနေတယ်ဒါဝိပဿနာဉာဏ်ဖြစ်သွားတာနော်ဒါမှမဟုတ်လို့ရှိနေတဲ့ပဲအနတ္တနဲ့ကိုရှုအနတ္တဆိုတာပါလေအစိုးမရဘူးကိုဖြစ်ခြင်းတည်းလို့မဖြစ်ဘူးသူ့သဘောသူစောင်းနေတယ်ဒီလိုတဘောနဲ့ပဲကိုကချွတ်သွားရင်လည်းပဲရတာเนาะအဲ့ဒီလိုသုံးမျိုးနဲ့ကိုညံပေါ့လေရှိတလောက်ကိုကိုသုံးချပြီးတော့ချွတ်သွားရင်အခြေခံကတော့အနိစ္စပေါ့လေနောက်ဆုံးတော့ကဘာနဲ့ကျွန်တော်တဘောပေါ့အောင်လဲအနိစ္စကြောင့်ဒုက္ခဆိုတာဖြစ်တယ်မမြဲတဲ့တဘောကြောင့်ဆင်းရဲတယ်ဆင်းရဲတဲ့တဘောကြောင့်အနှစ်သာရမရှိဘူးဆိုတဲ့အနတ္တကိုရောက်အောင်ကျွန်တော်ချွတ်သွားရမှာလို့အဲ့ဒီလိုဆက်ပြီးတော့ချွတ်သွားဖို့ပဲဆိုတော့ဒီတော့အနတ္တင်ငါကိုဒီဥဒိယတရားဉာဏ်ကတော့ကြရတတ်တယ်တချို့ပုံပုံတွေလည်းပဲဒီပြက်ဒီမကသိရင်လည်းသိနေမှာပေါ့လေဒီအချင်းဒါမှမဟုတ်ကြော်ရင်လည်းကြော်နေမှာပေါ့သို့တော်လည်းပဲမကြော်သေးတဲ့ပုံပုံတွေအတွက်ကတော့အဲ့ဒီဥဒိယပြညာမှာဒီဖြစ်ပျက်ကိုပိုင်ပိုင်နိုင်နိုင်မိမိတို့တန်တရားကျင့်သွားအောင်ယုံနာသင်္ခါတို့ရဲ့ယုံရဲ့မမြဲတဲ့သဘောနာရဲ့မမြဲတဲ့သဘောကိုနော်ပိုင်ပိုင်နိုင်နိုင်ကျွတ်သွားပါဒီဥပဒနာရှိပုံစုနည်းလေးမျိုးရှိပါတယ်ကလပသမတနာနည်းဆိုတာရှိတယ်အဒါနသမတနာနည်းဆိုတာရှိတယ်တန်တတိသမတနာနည်းဆိုတာရှိတယ်ခဏသမတနာနည်းဆိုတာရှိတယ်ဒါတွေကတော့နောက်ကျော်မှကျွန်တော်တို့ဆက်ပြောမယ်ဒီနေ့ဖို့တော့ကဒီလောက်ကြပဲကျွန်တော်တို့ရပ်ထားမယ်ဆိုတော့ညက်ဖြင့်ကအတွက်ကိုဒါလောက်ရမလဲဆိုတော့ဒီအနိစ္စနဲ့ပဲဒီတာအခြေခံထားပြီးတော့ကရုပ်ပေါ်မှာဖြစ်စေနာမ်ပေါ်မှာဖြစ်စေရုပ်နာမ်ကုသလုံးပေါ်မှာပဲဖြစ်စေနော်အနိစ္စမြင်အောင်ဖြစ်အောင်နော်ထိုးထွင်းပြီးတော့ကစူးစားကြည့်ကြပါလို့နော်ကျွန်တော်တို့ကတိုက်တွန်းပါနော်အာမေနာမေနာမေမြတ်ပြန်ကကြရွှေရှိရင်ကျွန်တော်တို့ခွန်ရဲမြောက်ပြီဆိုရင်ကျွန်တော်တို့ဒီမှာစနာရီပေါ့လေအရိယဘုမပြောင်းမဲနဲ့အဋ္ဌကထိုင်ရပါတယ်เนาะအဲ့တော့ပဲရှင်လဲဆိုတော့ခုနိုင်ခွဲရနေရှင်းနိုင်ခွဲကိုကျွန်တော်တို့အားလုံးပုဂ္ဂိုလ်ကြီးဒီဓမ္မယုံထဲမှာလာစုကြပါလာစုပြီးကျွန်တော်တို့လည်းလာပါမယ်ကျွန်တော်တို့လည်းအတူပေါ့လေတဏှာကြီးကိုအရိယဘုမပြောင်းမဲနဲ့ကျွန်တော်တို့အဋ္ဌကထိုင်ကြည့်เนาะဆိုတော့ဒီတဏှာကြီးကိုအရိယဘုမပြောင်းမဲနဲ့အဋ္ဌကထိုင်ကြည့်မယ်ဆိုလို့လည်းကြောက်မသွားကြပါနဲ့ဟုတ်เนาะအဋ္ဌကကိုရအောင်ကြိုးစားဖို့เนาะတဏှာကြီးကြည့်အောင်ကြိုးစားပါတဏှာမပြေလို့ဥပမာ45မိနစ်ရလည်းပဲ5မိနစ်ရလည်းပဲရတဲ့တော့ကအမြတ်ကြီးပဲတုံးမရှိပါဘူးနော်ဒီလိုအဋ္ဌကံထိုင်လိုက်တော့မှဘာဖြစ်မလဲဆိုတော့မိမိဝရိယလည်းပြတ်လာမယ်တတိကလည်းပြတ်လာမယ်သမာဓိကလည်းတိုးလာမယ်ဒီတော့မှမိမိသုံးသတ်တဲ့ဉာဏ်ကလည်းထက်လာနော်ဝရိယထိုင်တဲ့အခါမှာတရားပြတ်တဲ့လာပြီအဋ္ဌကံထိုင်တဲ့အခါမှာတရားပြတ်တဲ့လာဒါကြောင့်မလို့ကျွန်တော်တို့ထိုင်ရတာဒီတော့ထိုင်တဲ့အခါကျလို့ရှိရင်လည်းပဲအရိယဘုံမပြောင်းနဲ့ဆိုတာကခြေတို့လက်တို့နေရာမပြောင်းမှုပြောတာပါဥပမာမိမိကအရှိဟုတ်ညိုက်သွားမယ်အနောက်ကိုညိုင်သွားမယ်စသဖြင့်ခန္ဓာကိုညိုင်သွားတာတော့ကရှောက်ဥဆုံးဖြောင်းသွားဖြစ်အောင်ကိုပြင်လို့ရပါတယ်နော်ဒါကတော့လုပ်လို့ရပါတယ်ဒီပြင်ကတော့ဒီတတ်တိုင်းတော့ဒီလက်နဲ့ခြေနဲ့ဆိုတော့အနေထားကိုမပြောင်းမဲနဲ့ဖြစ်ပေါ်သမျှခံစားမှုပေါ်မှာကိုကခုနလိုပေါ့လေညာနဲ့သုံးသပ်ဆင်ခြင်ပြီးတော့ကဝရိယတဏ္ဏနဲ့ပေါ့လေတတိထက်ထက်တဏ္ဏနဲ့ထားပြီး ตัวเองสมาธิเช่นอะไรสิเองวิปัสสนาญาณอะไรจู้ละบาลีเนี่ยไอ้นี่จู้ละผู้อยู่เช่นเนี่ยฉันรู้ทายน่ะจนนักเรียนเนี่ยไอ้นี่คนไหนกล้วยใจเนี่ยอารมณ์ทําไมอุเนกูจั่วละบาฉันรู้เนี่ยอยู่ไต่ท่านทายอ่ะเนาะมาหลายรอบพี่น้องพอมีอาถุจักรคนเนี่ยเหี่ยวนี่คิดไปเนาะวิปัตตนาพอมีอาถุจักรတော့เลี่ยมเหี่ยวคิดไปมันก็เลยไปอธิษฐานก็เลยไปถ่ายแยกไปสรุปทีนี้ก็เลยไปคนเนี่ยสรุปจริงเตียก็เลยตู้แจ้งขึ้นได้นี่เนาะพี่น้องเตียพอมีอาถุจักรวิปัตตนาพอมีอาถุจักรส่วนปฐมต้นแยกรอบก็จะตลอดเป็นเป็นประมาณนี้ตู้ก็อาถุจักรได้อะไรท่านี่ใช่เออไอ้นี่ก็นี่ลงยาวล่ะลูกคนเนี้ยนี่ชื่อเนี่ย6เนี่ยนี่จ้ะတော့อ่ะด่าเตียนี่ตู้แจกจ้ะได้นี่เนี่ยอัญญาอาภิทีတော့ทีนี้สมมุติชื่อเองก็ตู้แจกลาญาติเออตู้แจกลาทีนี้อัญญาเสร็จพี่တော့ก็ปัวเนี่ยอาถุจ่ายอ่ะมั้ยช่วยจ่ายอ่ะเนาะเจอเรามณีก็วิทุฏฐิคนน่ะป้าเนี่ยปัดเสร็จพี่တော့โอเคล่ะကျွန်တော်တို့တိလဝိသုဒ္ဓိဆိုတာပြီးခဲ့တယ်တိလအစင်ပြမှုစိတ်တဝိသုဒ္ဓိစိတ်အစင်ပြမှုနဲ့ပတ်သက်လို့ပြီးခဲ့တယ်ဒိဋ္ဌိဝိသုဒ္ဓိဆိုပြီးတော့ကဒီအမြင်မှန်ရဖို့နဲ့ပတ်သက်ပြီးတော့ကတန်ရှင်းမှုရတာကိုပြီးခဲ့တယ်ပြီးတော့သင်္ခါဝိတ္တဝိသုဒ္ဓိဆိုတဲ့ယုံမှတန်တရားယုံအဓိကအားဖြင့်တော့ယုံနာသင်္ခါရတို့အပေါ်မှာအကြောင်းတရားအကျိုးတရားနဲ့သင်ခြင်းဖို့ပေါ့လေသင်ခြင်းနိုင်ခြင်းအားဖြင့်ယုံမှားတန်ပြတဲ့ရှင်းတော့တဲ့တန်ရှင်းမှုမျိုးနဲ့ပတ်သက်တာပြီးခဲ့တယ်။ပြီးတော့မေကမေကညာနာတသနာဝိတုဒ္ဓိဆိုတာလမ်းမှန်နဲ့လမ်းမှကိုခွဲခြားပြီးသိဖို့သိတတ်ခြင်းအဖြစ်တန်ရှင်းစင်ကြယ်မှုရခြင်းဆိုတာပြီးခဲ့တယ်နော်။ဒီတော့ကဒီနေ့တော့ပฏิပဒညာနာတသနာဝိတုဒ္ဓိတဲ့အဲ့ဒီပိုင်းရောက်လာ။အဲ့ဒီပฏิပဒညာနာတသနာဝိတုဒ္ဓိဆိုတာကဘာလဲဆိုတော့ဝိပဿနာဉာဏ်ပညာတွေပေါ့ဒီဝိပဿနာဉာဏ်ပညာတွေကမျက်ညာပုံညာရရရကြောင်းကိုအထောက်အပံ့ပြုတဲ့ဉာဏ်တွေကိုဒါပฏิပဒဉာဏတတ္တနာဝိသုဒ္ဓိလို့ခေါ်လိုက်တယ်နော်မင်းကပြောခဲ့တယ်မက်ကမက်ကဉာဏတတ္တနာဝိသုဒ္ဓိဆိုတာကတော့ဘယ်ကစတယ်လဲမိမိတို့ယုံနာသင်္ခါရတွေပေါ်မှာရှုတဲ့အခါကြရွှေရှင်ဥဒိယပညာဉာဏ်အနုသာဖြစ်တဲ့အခါမှာဥဒိယပညာဆိုတာဖြစ်တဲ့ပြက်တဲ့သဘောပေါ့လေရုပ်တို့ရုပ်နာတို့ဖြစ်တဲ့ပြက်တဲ့သဘောကိုသိတာလို့ဉာဏ်အဖြစ်သိတာလို့အနုသာအဖြစ်သိတာတဲ့အခါမှာဒီဝိပဿနာဉာဏ်ကိုညွှန်းချတတ်တဲ့အနောက်အဆက်ဖြစ်တတ်တဲ့ဥပ္ပတိဒိတာဆယ်ပါးဆိုတာကိုပြောပြခဲ့တယ်ဒါသိမှဒါကိုပယ်နိုင်မှဒါကနေရှောင်နိုင်မှလက်မှန်ရောက်မယ်ဆိုတာပြောပြခဲ့နော်ဒီပရိဒါညာနာတတ္တဝိတုဒ္ဓိကတော့ကဘယ်ကနေအစီစရဲဆိုတော့ကျွန်တော်တို့ဥတ္တယပြညာအရင်စားကိုရောက်တဲ့အချိန်ကနေစတယ်ဒီတော့ဒီဟာဒီကိုပြောတာလည်းပဲကျွန်တော်တို့ရည်ရွယ်ချက်ကဘာလဲဆိုတော့ဒီမာဇာတိတရားအထောက်ကြတာသစ္စာလေးပါးရှိဖို့သစ္စာလေးပါးရှိဖို့ဆိုတော့ကမဂ္ဂင်7ပါးတရားနဲ့ပွားများအထောက်ရတယ်ပွားများအထောက်တဲ့အခါမှာဒီဒုက္ခအရိယသစ္စာဆိုတာကိုသိဖို့ပြီးတော့ကသမုဒယအရိယသစ္စာဆိုတာပယ်နိုင်ဖို့ဒီတော့မှဒီတော့ကအရိယသစ္စာဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်ဆိုပြီးပြောခဲ့ပြောခဲ့တော့ကဒီမှာဒီနေ့ဉာဏတတ္တဝိတုဒ္ဓိပရိပဒဉာဏတတ္တဝိတုဒ္ဓိကတော့ကကျွန်တော်တို့ပြောပြမယ်ကြီးပဲတက်ကတော့ဘာလဲဆိုတော့ဝိပဿနာဉာဏ်အားဖြင့်ဒီဒုက္ခအရိယသစ္စာကိုဘယ်လိုသဘောမျိုးနဲ့ဒုက္ခအရိယသစ္စာကိုဖော်ပေးတယ်ဘယ်လိုသိတာသမုဒယအရိယသစ္စာကိုဘယ်လိုသဘောမျိုးနဲ့ဉာဏ်နဲ့တက်ဝင်လာပြီးတော့ကပယ်သွားတယ်ဆိုတော့သဘောတရားလေးကိုမိမိတို့အနေနဲ့သိအောင်သဘောပေါက်အောင်ဆိုရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီမှာပြောပြပါမယ်နော်နောက်တစ်ခုကဝိပဿနာဉာဏ်ကနေပြီးတော့ကမဉ္ဇဉ်ပညာရောက်အောင်တက်နှမ်းတဲ့နေရာမှာအစ်စ်၃မျိုးရှိတယ်၃မျိုးနဲ့တက်နှမ်းတာနော်ဒီအဲ့ဒါနဲ့ဆင်းနေတဲ့တက်ဆန်းတာလည်းရှိတယ်။ငါးဆင်းနဲ့တက်ဆန်းတာလည်းရှိတယ်။ဉာဏ်အားဖြင့်ပေါ့လေ။ပြီးတော့ကဝိပဿနာဉာဏ်ဆယ်ဆင်းနဲ့တက်ဆန်းတာလည်းရှိတယ်။၃မျိုးရှိတယ်နော်။ဒီတော့ဒီနေ့ဒီမှာကျွန်တော်တို့ပထမပြောပြမှာကတော့ဒီ အရှိလမ်းပေါ့လေတဖြည်းဖြည်းတဖြည်းဖြည်းနဲ့ဉာဏ်ဆယ်ဆင်းနဲ့တက်ရတဲ့သဘောတရားမျိုးကိုပြောပြနော်ဒါပြီးတော့မှနောက်တော့မှဟိုနှစ်မျိုးအကြောင်းကိုလည်းပါပါပြောပြနော်ဆိုတော့ဒီပရိပဒဉာဏတတ္တဝိတုဒ္ဓိစတာတဲ့ဘယ်ကစလဲဆိုတော့ဒီဥဒယပြဉာဏ်အရင်စားရောက်လာရမယ်တဲ့အဲ့ဒီကနေစတယ်နော်အဲ့တော့မိမိတို့အခုကြွားများအားထုတ်နေတဲ့တရားကဒါပရမတ္ထတရားဖြစ်တဲ့ယုံနာသင်္ခါရကိုပြီးမှာသမတေဇပတ်ဆိုပြီးသုံးသပ်ကြတယ်သုံးသပ်ကြတဲ့အခါမှာဖြစ်ပျက်ကိုသိတင်တာတော့သိတာကြတယ်ဟုတ်လားသိတာကြတဲ့အခါမှာပထမတော့အမှုသားပဲခက်ကျဲကျဲပဲသိမယ်ဖြစ်တာပြက်တာကတုံတာယုံတော့မများနေဘူးပေါ့လေနှင်းနှင်းနဲ့သိမယ်အကျဉ်းစားနဲ့သိမယ်နော်နောက်ပြီးတော့ကအော်ခန္ဓာကိုယ်ပေါ်မှာလည်းပဲဒီခံစားမှုတွေကဖြစ်ပျက်မှုလေးတွေကတကူလုံးမရဘူးကြွက်ကြလေးပဲရမယ်ဟိုညာလေးရလိုက်ဒီညာလေးရလိုက်ရပြန်တော့လည်းညီညွတ်မှုရှိခြင်းမှရှိမယ်ဟိုညာလေးကတော့ရှင်ရတဲ့ပူဓာလေးတိလိုက်မယ်ဒီညာလေးကတော့ဖြင်းဖြင်းဖြင်းဖြင်းလေးနဲ့တိလိုက်မယ်အဲဒီဒုက္ခတန်ကျက်ရှိတဲ့နေရာတွေကြတော့ကဒုက္ခတန်ကျက်တွေပေါ်လာကြတော့ကဝေဒနာတွေတက်လာတာတိလိုက်မယ်ဒီလိုအသိမျိုးနဲ့တိပြီးတော့ကဥပမာဒီဒုက္ခဝေဒနာတွေပေါ်လာရင်လည်းပဲဒုက္ခဝေဒနာတွေကမမြဲဘူးဆိုတာသူတော်တော်ကြာကြာလေးရှုမှတ်တဲ့အခါမှာဥပမာနာတဲ့သဘောတရားတွေကမမြဲဘူးလို့ကိုယ်ကသုံးသပ်နေတဲ့အခါမှာနာတာကတိုးရင်တိုးရမယ်တိုးလာတဲ့အခါမှာဟောကုဏနာတဲ့သဘောတရားကအဟောင်းကတော့ပျောက်သွားပြီအတိတ်ကပြန်လာပြီဒါအတိတ်ပဲဒါကြောင့်မို့မမြဲဘူးအနိစ္စပဲဥရတဲ့သဘောတရားလေးကြည့်ပြန်တော့လည်းပဲနည်းနည်းလေးပူတာကနေပူပူရလို့ရှိရင်ဘုန်းတော်သဘောတရားတွေကကြောင်းသွားပြီ။ဒါမမြဲတဲ့သဘောတရားပဲအနိစ္စပဲဆိုပြီးဒီလိုဖြည်းဖြည်းဖြည်းဖြည်းနဲ့နော်ယုံနာတို့ရဲ့အနိစ္စကိုဟိုကမှတ်လာ။ဒီလိုမှတ်ရင်မှတ်ရင်လည်းဘာဖြစ်လာမလဲဆိုတော့ကကျွန်တော်တို့ဒီဟာတွေမှတ်ရကနေပြီးတော့ကပူပြီးတော့ကအနိစ္စလက္ခဏာပေါ်နိုင်တဲ့ယုံနာသင်္ခါရတို့ရဲ့ဖြစ်ပျက်မှုတွေကဒီလိုမှသူကပြတ်ညှောက်အောင်ပူပြီးတော့ပြတ်ညှောက်အောင်ကိုသင်ရတာကျุနိုင်တယ်เนาะမိမိတမာတိဒါလည်းကောင်းတာပဲဆိုရင်ကျุလို့ရတယ်အဲ့ဒီလိုကျุတဲ့အခါမှာယုံနာသင်္ခါရတွေကဖြစ်ပျက်တွေကဘာဖြစ်မလဲဆိုတော့အရင်တုန်းကလို့ခတ်နှင်းနှင်းနဲ့သိတာမဟုတ်ခင်လေခတ်မြန်မြန်ဖြစ်ပျက်ကတည်မြန်ပါလားဆိုတော့သဘောလေးကိုပေါက်တာเนาะအဲ့ဒီလိုပေါက်လာတဲ့ခါကျလို့ရှိရင်ဒီဝေဒနာတွေကလည်းပဲဘာဖြစ်နိုင်လဲဆိုတော့ဝေဒနာတွေကလည်းပဲမိမိကယုံနာသဘောတရားကိုအနိစ္စနဲ့ဒီတိချာချာတက်ဝင်သွားပြီညာထဲမှာရှင်သွားပြီဘာဝနာမရညာအားဖြင့်ရှင်းသွားပြီဆိုလို့ရှိရင်ဥပမာအားဖြင့်ဝေဒနာကိုရှုတဲ့အခါမှာဒုက္ခဝေဒနာကိုတွေ့ရင်လည်းပဲကိုကတိခံပြီးရှုသွားနိုင်တယ်နော်တိခံပြီးရှုသွားပြီးတော့ကဒီဒုက္ခဝေဒနာကိုတွေ့တဲ့အခါမှာဥပမာနာရတဲ့သဘောတရားကိုကိုကရှုမှတ်တဲ့အခါမှာဒါယုံနာကဖောက်ပြန်တာပဲမမြဲတဲ့သဘောတရားပဲအနိစ္စရယ်လို့ဆိုပြီးဒီယုံယုံကြည်ကြည်နဲ့ပေါ့လေစိတ်ထဲမှာလည်းတန်တရားမရှိပဲနဲ့ရှုမှတ်လိုက်ရင်ဘာတွေ့မလဲဆိုတော့ဒီဝေဒနာလေးတွေကပြဲပြဲသွားတယ်ပပသွားတယ်စက်ခါစက်ခါကိုမှတ်သွားတဲ့အခါမှာပပသွားတာတွေ့လိမ့်မယ်နော်ရော့ရော့သွားတာတွေ့လိမ့်မယ်တချို့လည်းပဲလုံးလုံးဤပါတော့ဒီဒုက္ခဝေဒနာဟာကြောက်သွားတဲ့လောက်ရှိမှတ်လို့ရတာလေတွေ့လိမ့်မယ်နော်ဒီခါကျတော့ကိုယ်စိတ်ထဲမှာဘာပေါ်လာမလဲဆိုတော့ဩရသော်ဖျားရဲ့တရားတော်ဟာဒီအနိစ္စဆိုတာကတဲအားကောင်းပါလားမိမိအနိစ္စကိုညံအားဖြင့်သိလိုက်လို့ရှိရင်ဒုက္ခကိုပယ်ဆိုင်တဲ့သဘောစွန့်ဆောင်နိုင်တဲ့သဘောမျိုးဖြစ်ပါလားဆိုပြီးတော့ဒီလိုလည်းပဲမိမိစိတ်ထဲမှာပညာတိုးလာမယ်ယုံကြည်တက်ဝင်လာနော်အဲ့ဒီလိုတက်ဝင်လာပြီးတော့ကမပြတ်သိနိုင်တဲ့အခါကျတော့ကကျွန်တော်တို့ယုံနာကြည်ကဖြစ်ပျက်ကြည်ကတကူလုံးမှာကိုတွေ့လာမယ်ဘယ်နေရာပဲရှုလိုက်ရှုလိုက်ဖြစ်တဲ့ပြက်တဲ့သဘောတွေကိုကိုတွေ့တာဒီနေရာမှာသတိပေးတင်တာကပေါ့လေဖြစ်တာကိုတော့သိတယ်တချို့ကပြက်တာကိုမသိဘူးပြက်တာကိုကျွန်တော်စိတ်ထဲမှာသိပြီးတော့မရှင်းဘူးလို့ခါကြီးဖြစ်တတ်နော်အဲ့ဒီလိုဖြစ်လို့ရှိရင်ကိုကပြက်တာကိုလိုက်မချာနဲ့နော်တရားကတော့ဒီထဲမှာရှိပြီးသားပဲကိုကတော့ပေါ်ပြနေတာပဲကိုကလိုက်မချာပဲလေကိုကဒီဖြစ်တာကိုပဲဟိုနိုင်အောင်မှတ်ပြီးကျုပ်ပြီးနော်ဖြစ်တဲ့သဘောတရားထဲမှာပါပါလဲပြတ်တဲ့သဘောတရားပါပိတာပဲနော်ဓာတိဆိုတာနဲ့ဓာတိထဲမှာသာပါရဲ့မရဏသဘောတရားပါပိတာနော်ဒါတော့ဒီဖြစ်တာကိုပဲကိုမှတ်နေရင်းနဲ့ပဲကိုဘာတွေ့လာမလဲပြတ်တာကိုတွေ့လာရင်အစ်စ်အစ်စ်ကိုမှတ်နေရတယ် อะติอะติหมัดตาโกตีดาเนตะเปียนเนะเถญานเนมาปาเสวินละเนอ๋ออะติอะติหมัดนี่เดซอรอกาคุณะอะห้าวอะห้าวละบาผิดตวาดีเลยเป็ดตวาดีซอราโกตีดาเลยเนาะไอ้ดิโลยินตันละโลชิยเนะอุติยะพยาญานยินตันละโลชิยเนะตะนอรุอะซั่วกะบาอะท่าวอูเปมะเลยซอรอกามิมิโรยุคติโกชุเดนันโกชุเดยุคยอนันโกชุหมัดเดอะคามาผิดเดผิดปี้เป็ดเดเจ็บปีเนาะสุปี้ดွားล่ะสิรอไม่ปี้หูทับผิดเด้ทับผิดปี้เนาะปี้ดွားล่ะสิรอไม่ปี้หูเจ็บดွားล่ะเด้เนาะสุรอกาเด้เนาะเจนเรามาซวยละเนี่ยดิฐิ2မျိုးရှိတယ်เด้บาดิฐิ2မျိုးရှိတယ်สิรออายุมา2မျိုးอ่ะอุสิฏฐะดิฐิเนี่ยเด้ตัตตะดิฐิสิรอ2မျိုးเจนเรามาရှိတတ်တယ်เนาะอุสิฏฐะดิฐิสิรอก็တော့ว่าဒီဘဝပဲရှိတယ်နောက်ဘဝဆိုတာမရှိဘူးပြတ်ပြီယုံနာဆိုတာကဒီဘဝမှာပဲဒီသဘောတရားရှိတာနောက်ဘဝမဖြစ်နိုင်ဘူးပြတ်သွားပြီဆိုတော့အယူအဆမျိုးရှိတယ်တဲ့သတ္တဒိဋ္ဌိဆိုတာကတော့ဒါတဲ့ဒီဘဝမှာတည်သွားပြီနဲ့ဒါယုတ်တာခြံရဲ့ခဲ့တာဉာဏ်တဘောတရားလေးကမိစ္ဆာလေးကဟာလာဒီငါဆိုတဲ့သဘောတရားလေးကအတ္တလေးကတော့ရှိတယ်ဒါလေးကတော့မသိဘူးနောက်ခန္ဓာကိုအစ်စ်သေးကိုပြောင်းသွားတာပဲဆိုတဲ့တတ္တဒိဋ္ဌိအယူဆတာလည်းရှိတယ်တဲ့အဲ့တော့ဒီဖြစ်ပြတဲ့သဘောတရားဥဒယပြညာကဘာကိုကျွန်တော်တို့သိနိုင်လဲဆိုတော့မိမိဥဒယပြညာကဒီတော့ကယုံနာတို့ရဲ့သဘောတရားကိုကိုကလစ်လာခြင်းအပြင်နဲ့ယုံနာကဘယ်လိုဖြစ်တယ်လဲဘယ်လိုသဘောတရားရှိတယ်လဲဖြစ်ပြီးရင်ရပ်သွားတယ်လားဖြစ်ပြီးရင်ဘယ်တော့မှမရဘူးဘာဖြစ်နေတယ်လဲဖြစ်ပြီးရင်ပြက်တယ်ပြက်ပြီးရောချုပ်ပြီးတော့ပုံသွားတယ်လားဆိုတော့ချုပ်ပြီးပုံသွားတယ်မရှိဘူးအများတန်းဘာပြန်လာလဲဖြစ်တဲ့ဘောဖြစ်တဲ့ဘောကအများတန်းပြန်လာနေတယ်ဆိုတော့ကဒါပါခေါ်လဲဆိုတော့ခဏိကမရဏခေါ်တယ်နော်ကျွန်တော်တို့အခိုက်တန့်အခိုက်တန့်တော့ကမရဏဖြစ်နေတာပဲသိနေတာပဲနော်အဲ့တော့ကဒီလိုယုံနာတဘောဟာအခုပြစ္ဆုတ်ပံအဖြစ်ဘောကနေကြီးလိုက်တဲ့ခါမှာယုံနာချိန်ခါရဆိုတာကဖြစ်ပြီးရင်ပြက်တယ်ပြက်ပြီးရင်တော့ကသူရပ်သွားတာမဟုတ်ဘူးသူထပ်ပြီးပေါ်လာတာပဲယုတ်ကလည်းအစ်စ်ပြန်ဖြစ်တာပဲနံကလည်းအစ်စ်ပြန်ဖြစ်တာပဲဆိုတာသိသွားရင်တဲ့သေးတဲ့အခါကြတော့ဟောတဲ့သေးတဲ့အခါလေဒီတဘောတရားကပါသွားမှာပဲဒီတဘောတရားပါသွားတဲ့အတွက်ကြောင့်ဒီဇမ္မပစ္စယတ္တိကတော့ပါသွားတဲ့အတွက်ကြောင့်တဲ့ခုမှဘာသိချင်းရှားမလဲဆိုတော့ကတဲ့သိသွားပြီးရင်ဥစ္စေတ္တဒိဋ္ဌိဆိုပြီးတော့ကဘဝပြတ်တယ်ဆိုတာတော့မဖြစ်နိုင်ဘူးဘဝဆိုတာတော့ရှိဥပ္ပါပဲဒါကြောင့်လဲဆိုတော့ယုံနာတဘောတရားကဒီလိုဖြစ်ပြီးရင်ပြတ်တယ်ပြတ်ပြီးရင်ဆတ်ဖြစ်တဲ့တဘောတရားရှိနေတော့ကသိတယ်ဆိုတာလည်းပဲဘာဖြစ်တာလဲဒီခိုက်တာအပြင်ကမ္မဇယုတ်ကြီးဒီဘဝအတွက်နေရမယ်ကမ္မဇယုတ်ကြီးကတန်ကုန်သွားလို့ဒါသိသွားတာပဲသိတယ်လို့ခေါ်လိုက်တာပဲဟုတ်လားနန္တဘောတရားအပြင်ကလည်းပဲဘာဖြစ်တယ်လဲဆိုတော့ကနန္ဆိုတာကမြတ်စွာဘုရားကပထမလာဟောပါတယ်နန္ဒရပစ္စည်းဆိုတာနော်နန္ဆိုတဲ့သဘောတရားကတဲ့နော်ဘယ်တော့မှမရဘူးတဲ့ဘယ်အခါမှရမလဲဆိုတော့ကတဲ့ကျွန်တော်တို့အရဟတမေအရဟတကိုရပြီးတော့ကပြိဋိဘံပြုတဲ့အခါမှသာနော်ယုံနာသင်္ခါရထပ်မှန်ပြီးတော့မဖြစ်ဒီတိုင်းဒီဒီမတိုင်းဒီတော့ကတဲ့ယုံနာသင်္ခါရနန်းနန်းဆိုတဲ့သဘောတရားအနန္တရဖြစ်စီကဈာကာလမရှိဘူးတဲ့စိတ်တစ်ခဏပြီးနောက်တစ်ခဏပေါ်တာပဲတစ်ခဏပြီးတစ်ခဏပေါ်တာပဲတဲ့ပြီးတော့သိတယ်ဆိုတော့ကဘာဖြစ်သွားလဲစိတ်အစဉ်ရဲ့သဘောတရားကသုတိစိတ်ဆိုတာဖြစ်ပြီးရဲ့တဲ့ဒီဘဝမှာနောက်ဆုံးဖြစ်တဲ့စိတ်လေးကိုသုတိစိတ်ခေါ်လိုက်တာနောက်ဆုံးဖြစ်တဲ့အဖိုက်အတန်လေးကိုသုတိစိတ်သုတိစိတ်ပြီးတာနဲ့တဲ့သူဒီစိတ်ကနေဘာကိုကျေစုပြုလိုက်လဲဘာဖြစ်စေမလဲဆိုတော့တစ်ချက်ထဲပဲတဲ့ပရိသေစိတ်ကိုသူကကျေစုပြုလိုက်တယ်ပရိသေစိတ်ဆိုတာပေါ်လာတယ်နောက်ဘဝရဲ့အစလေးပေါ်လာပါပဲတဲ့အဲ့ဒီလိုကိုကယုံနာသင်္ခါရဟာဖြစ်ပြီးပြက်ပြီးပြန်ဖြစ်တဲ့သဘောတရားကအမြဲရှိနေပါလားဆိုတာကိုသိရင်တဲ့ဥစ္စေတ္တဒိဋ္ဌိကိုပြန်နိုင်သွားရှိတယ်တဲ့ပြီးတော့ကတဲ့ဒီလိုဖြစ်ပြီးပြက်တယ်ပြက်ပြီးပြန်ဖြစ်တာလည်းပဲအဟောင်းပါလာလားဆိုတော့အဟောင်းတော့ဘာမှပါမလာဘူးမနေ့ကရုပ်တရားအခုရှိသေးလားမရှိတော့ဘူးမနေ့ကရုပ်တရားအခုရှိသေးလားဆိုတော့ဧကံရှင်ဖြစ်တော့မရှိတော့ဘူးမိမိဖြစ်ပြက်တဲ့စိတ်ကြီးကတော့မိမိဒီမှာစိတ်ကြီးအများကြီးဖြစ်ခဲ့တယ်အဲ့ဒါမကြီးမတွဲအောင်စိတ်ကြီးအမျိုးမျိုးဖြစ်ခဲ့တယ်ဒီစိတ်ကြီးကတော့ဒီမှာပါလာသေးတာဆိုပါမလာဘူးပြက်ကုန်ပြီပြီးတော့ဘာပဲပါလာလဲကမ္မစစ်စရာတတိဆိုတဲ့ကြံရဲ့အကျိုးကြောင့်ဖြစ်ပေါ်တဲ့အစ်စ်အစ်စ်တော်စိတ်ကြီးပဲပါလာတယ်ထုံနည်းပြသွားပဲတဲ့အတ္တရဲ့ငါရဲ့ဆိုတာတော့မရှိဘူးဒီဘဝကနေနောက်ဘဝကိုကြောင်းတဲ့ဟာကတော့ကာမပစ္စယတ္တိနဲ့ဒီဘဝကိုအကြောင်းပြုပြီးတော့ကဒီကံရဲ့အကျိုးအပြင်နောက်ဘဝဖြစ်မှာပဲဆိုတော့ကိုကသဘောပေါက်သွားနိုင်တ နဲ့တဲ့အဲ့ဒီလိုသဘောပေါက်သွားနိုင်နဲ့ဒီပတ္တတဒိဋ္ဌိဆိုတာကိုပြန်နိုင်သွင်းရှိနော်ပြီးတော့ဒီဥဒ္ဓယဗျာညာကကျွန်တော်တို့ကိုအဲ့ဒီဟာနှစ်ခုကိုပယ်ဆိုင်အောင်သူကကြပြီအဲ့ဒါပြီးတော့ကတဲ့ကျွန်တော်တို့ဒီဟာကိုပဲချွတ်မှတ်နေတဲ့အခါမှာချွတ်မှတ်တာလည်းပဲပေါ့လေကျွန်တော်တို့ဒီဝိပဿနာချွတ်မှတ်တာကလေးမျိုးရှိတယ်လေးမျိုးရှိတယ်တဲ့နော်ဘာရှိလဲဆိုတော့ကလပသမတနာကြီးဆိုတာရှိတယ်အတ္တနာသမတနာကြီးဆိုတာရှိတယ်တန်တတိသမတနာကြီးဆိုတာရှိတယ်ခဏသမတနာကြီးဆိုတာရှိနော်ဒီကလပသမတနာကြီးဆိုတာကတော့ကာလတွေပါလေပိုင်းခြားပြီးတော့ကဒုက္ခချင်းမပြုတ်ပဲမရှုတ်ပဲနဲ့အချင်းချုံပြီးတော့ကချုံပြီးငုံပြီးရှုတာကိုပစ္စုပန်ကျတဲ့ကိုရှုတာကိုဒီဟာကိုပိုင်းကာလပိုင်းခြားမှုမရှိတဲ့နဲ့ရှုတာကိုဒါကလပသမတနာကြီးခေါ်တယ်အများအဖြစ်တော့ကျွန်တော်တို့ဝိပဿနာရှိတယ်ဆိုတာအဲ့ဒီနည်းနဲ့စရှုရတယ်နော်ဘာမှမဟုတ်ရင်ဘူးမိမိထိုင်လိုက်တာနဲ့ဖြစ်တဲ့တက်ပေါ်မှာခြုံပြီးတော့ကဒီဖြစ်ပြနေတဲ့အခိုက်အတန့်လေးကိုပဲမှတ်မှတ်မှတ်မှတ်ပြီးသွားတာကိုဒါကလပသမတနာကြီးခေါ်တယ်နော်ဒီနည်းနဲ့လည်းကျွန်တော်တို့ရှုရတယ်နောက်နည်းကတော့ကအတ္တနာသမတနာကြီးဆိုတာကတော့ကတဲ့ဒါကာလပိုင်းခြားပြီးရှုတာနော်ယခုဘဝမှာအခုလိုယုံနာသင်္ခါရတွေကမြဲတဲ့သဘောတရားတွေဖြစ်တယ်။မြဲတဲ့အတွက်ကြောင့်ဆင်းရဲတဲ့သဘောတရားတွေ၊ကြောက်မြတ်ပွဲသဘောတရားတွေရှိတယ်။ဒီသဘောတရားကြောင့်အနှစ်တရားမရှိဘူး၊အစိုးမရတဲ့သဘောတရားတွေရှိတယ်ဆိုပြီးတော့ကဒီဘဝမှာရှိခဲ့တယ်လို့ပဲ။ရှိအတိတ်ဘဝကလည်းပဲဒီလိုယုံနာနေတာရှိခဲ့ပါပဲ၊ရှိခဲ့ရပါပဲ။နောက်ဘဝမှာလည်းပဲဒီယုံနာကဒီသဘောပဲရှိရပါပဲဆိုပြီးတော့ဒီလိုတွေးတောဆင်ခြင်တဲ့သဘောနဲ့ဆိုတော့ဒါကပို့ပြီးတော့စိတ်ဝိ့နော်အဲ့ဒါကတော့အတ္တနာသမတနာကြီးတဲ့နော်ပြီးတော့ကသံတတိဆိုတာကတော့သံတတိသမတနာကြီးဆိုတာကအစဉ်တန်းနေတာကိုအနိစ္စနဲ့ဆက်ဖြတ်ပြီးရှုတာဥပမာအားဖြင့်အစဉ်တန်းနေတယ်ဆိုတာကဥပမာအဲညစ်ပူတဲ့အထဲကိုကညစ်ပူလာတဲ့အခါမှာကိုရှုတဲ့အခါမှာမပူတဲ့သဘောကြောင့်ပေါ်လာတဲ့ရုပ်ကြီးဖြစ်လာတယ်အဲညစ်ကြီးထဲရောက်သွားတဲ့အခါကျတော့ကညစ်ထဲရောက်သွားလို့အေးတဲ့သဘောတရားနဲ့ရုပ်ကြီးဖြစ်လာရင်ဒီရဲ့ရုပ်တွေကတော့ထုတ်သွားပြီမရှိတော့ဘူးအေးတဲ့ရုပ်သဘောတရားတွေပေါ်လာပြီဒီအေးတဲ့သဘောတရားကနေပြီးတော့ကနောက်တစ်မျိုးကြောင်းသွားတဲ့အခါကျတော့ကဟောခုကအေးတဲ့ရုပ်ကတော့မရှိတော့ဘူးနောက်တစ်မျိုးတစ်မျိုးတစ်မျိုးရုပ်ကတော့ကြောင်းလာပြီဆိုပြီးဒီလိုရှုပ်သွားတာကဒါကသံတတိသမတနာကြီးခေါ်တယ်နော်ပြီးတော့ခဏသမတနာကြီးတဲ့ခဏသမတနာကြီးဆိုတာကတော့ကကျွန်တော်တို့အမှန်အသေးစိတ်ရဲ့ဒါကတော့တော်ရင်တာယုံနဲ့မရဘူးနော်ကျွန်တော်တို့ဒါကတော့မြတ်စွာဘုရားတို့ဒီမာနမသိတိခြားကြရနော်ကျွန်တော်တို့စိတ်ကိုစိတ်ကအမြတ်ဉာဏ်နဲ့သို့တော်လည်းပဲစိတ်ဘလောက်ပဲဉာဏ်များစိတ်တစ်ချက်မှာမြတ်စွာဘုရားကဒီအတိတ်ဘဝင်ဘဝင်ကသရဏဘဝင်ခုဖြစ်စေတာဆိုပြီးစိတ်တစ်ခဏခဏငယ်သုံးချက်ထားတယ်ဒီစိတ်စတဲ့စိတ်တစ်ခဏလေးစတဲ့အချိန်ရယ်တည်တဲ့အချိန်ရယ်ပြက်တဲ့အချိန်ရယ်နော်အဲ့ဒီလိုသုံးချက်ပိုင်းပြီးတော့ကဒီပထမဒီစတဲ့အချိန်မှာဖြစ်တဲ့ရုပ်ကတည်တဲ့အချိန်မှာမရှိတော့ဘူးတည်တဲ့အချိန်ကရုပ်ကပြက်တဲ့အချိန်မှာမရှိတော့ဘူးသို့ဖြစ်ဒီလိုမှတ်ကျွန်တော်တို့လည်းပဲဒီဟာကိုဒီတော့စိတ်ကောင်တော့မဟုတ်ဘူးသို့တော့တစ်ခါတည်ကြတော့ကကျွန်တော်တို့ရင့်ပြက်လာတယ်ကိုယ်ညာထဲမှာကိုယ်တစ်ခါတည်းလဲပေါ်လာတတ်ပါတယ်စာဖတ်မှလည်းမဟုတ်ပါဘူးနော်ဘယ်လိုပေါ်လာမလဲဆိုတော့အော်ကိုယ်ကရှုနေတာအခုပြစ္ဆုတ်ကကြည့်ရမှာပဲရှိပါလားအခုကိုရှုလိုက်တဲ့အခိုက်အတန့်လေးမှာပဲဒီယုံနာတရားရှိပါလားဒီယုံနာဟာအခုလိုမှတ်လိုက်ပြီးတာနဲ့တကယ်နဲ့ပြဲနောက်တစ်ခါမှတ်တာကဘာဖြစ်သွားပြီလဲယုတ်အစ်စ်နာအစ်စ်ဖြစ်သွားပြီဒီလိုပဲခဏလေးမှတ်လိုက်ပြီးတော့နောက်တစ်ခါထပ်မှတ်လိုက်တာကဘာဖြစ်သွားပြန်လဲယုတ်အစ်စ်နာအစ်စ်ဖြစ်သွားပြီဒီတော့ကယုံနာဆိုတာကဒီတစ်ခဏလေးပဲမှတ်တဲ့တစ်ခဏလေးပဲကြည့်နေမှုရှိပါလားဒီမှတ်တဲ့တစ်ခဏလေးချုပ်သွားတာနဲ့ယုံနာကလည်းချုပ်သွားပြီးအစ်စ်ပြန်ဖြစ်ပါလားဆိုကိုယ်ညာနဲ့မှာတစ်ခါလေးချင်းလာတတ်ပါနော်ဒီလိုချင်းလာလို့ရှိရင်လည်းပဲဒါဒီခဏသမတနာကြီးတဲ့ကိုအကျိုးဝင်သွားတာပဲကျွန်တော်တို့ဉာဏ်မှီတလောက်ပေါ့လေအဲ့ဒီလိုဝင်သွားရနော်အဲ့ဒီလိုရှုတယ်ရှုတော့ကားတဲ့အဲ့ဒီလိုဥဒ္ဓယဗျာညာအရင်စားရောက်လာလို့ရှိရင်ဒီလိုရှုတဲ့အခါကျလို့ရှိရင်အများအဖြစ်တော့ကဝေဒနာတွေကလည်းပဲဒီနည်းကရှုတတ်သွားတော့ကနည်းနည်းပါသွားတတ်တယ်ဒါမှမဟုတ်လို့ဝေဒနာရှိရင်လည်းပဲကိုယ်မှာသိခနိုင်ကြောင်းရှိတယ်အညီအမျှကျွနိုင်ကြောင်းရှိတယ်နော်ဟိုထိုင်ငါးစားတုံးကတော့ဥပမာအားဖြင့်ဒုက္ခဝေဒနာကျက်လာရင်ကိုကမခံမရနိုင်အောင်ဖြစ်တတ်တယ်နော်အခုလောက်ဆိုလို့ရှိရင်ဒုက္ခဝေဒနာကျက်တော့လည်းပဲ ဒီကိုသိခံနိုင်ကြရှိမယ်သူကိုအညီညာထားပြီးသူ့အလက်ရောက်မှာသူ့ကိုရှုမယ်ပြန်တဲ့အပိုင်းတွေကိုသူဆက်ပြီးရှုတတ်သွားမယ်နော်အဲ့ဒီလိုဖြစ်လာပြီးတော့အညီညာရှုသွားလို့ဒီရုပ်တန်ကြီးရဲ့ဖြစ်မှုပြည့်မှုကိုရဲ့သိလာတဲ့အခါကျတော့ကအရင်စားကိုရောက်လာတဲ့အခါကျတော့ဘာတွေ့လဲဆိုတော့ကဖြစ်မှုပြည့်မှုကမြန်နာကိုသာတွေ့လို့နော်တော်တော်လေးမြန်မြန်လေးဖြစ်မယ်ပြက်မယ်ဖြစ်တယ်ပြက်တာကိုမြန်မြန်တွေ့တယ်မြန်မြန်တွေ့တော့ကကိုကခတ်တိကျတော့မလိုက်နိုင်ဘူးကျွန်တော်တို့ညာကဖြစ်ပြက်ကိုမမှုညာဘူးတစ်ခုချင်းတော့ကျွန်တော်တို့ဗေဒီနဲ့မှကျွန်တော်တို့ညာကနော်ရုပ်ကတစ်ခုချင်းကိုလိုက်ရှုနေလို့တော့မရဘူးမနိုင်ဘူးကျွန်တော်တို့ကဘယ်လိုရှိရမလဲရုပ်ကအများစုလေးပေါ်မှာရှင်ပြီးတော့ကဖြစ်တာပြက်တာလေးကိုကြည့်ဥပမာအားဖြင့်အပြားလောက်လေးတွေရှင်းရှင်းချင်းချင်းနဲ့ဖြစ်နေရင်ဒါရုပ်ကသေးတဲ့သဘောပဲဒါအတိုင်းအစုအဝေးသဘောနဲ့ကျွန်တော်တို့မြင်မယ်လှုပ်ရှားမှုလေးတွေနဲ့သူကဖြစ်ပြက်ဖြစ်ပြက်နဲ့ဖြစ်ချင်းချင်းညစ်နေတယ်ကျွန်တော်တို့ကဘာကြည့်မလဲဟောဒါဖြစ်ပြက်ပြက်တဲ့သဘောပဲအမတန်မြန်မာလားဆိုပြီးတော့ကျွန်တော်တို့သိတာနော်အဲ့ဒီလိုအသေးစိတ်ပေါ့လေအနိစ္စကိုမလွတ်တမ်းသိလာနိုင်လို့ရှိရင်တဲ့ဥဒိယပြရားကအရင်ဇာရောက်လာအဲ့ဒီလိုရောက်လာတဲ့အခါမှာတဲ့မိမိရှုမြင်တယ်တဲ့ပွားများအားထုတ်ရင်းတယ်တဲ့မိမိအာယုံကတစ်သက်ကိုဖြတ်သွားတတ်တယ်လေဆိုတော့တဲ့ပြက်တဲ့ဘက်ကိုညှို့သွားတာတဲ့เนาะဖြစ်တဲ့ဘက်ကတော့ဟိုရှိတော့ရှိနေတာပဲသို့တော်လည်းကိုယ့်ရဲ့စိတ်ကဘယ်ဘက်ကိုဈေးအာယုံကိုပို့ပြီးတော့ထင်ထင်ရှားရှားသိလာမလဲပြက်တဲ့ဘောကိုသိလာเนาะဥပမာပေးတာကတော့ကဒီပြက်တဲ့ဘောနဲ့ပတ်သက်ပြီးတော့ဥပမာပေးတာကတော့ဘယ်လိုပေးထားလဲဆိုတော့ကပုဂ္ဂိုလ်တယောက်ကတဲ့တဲကံပါတောင်းပြင်ပြီးပုံမှာတဲ့ညံ့နေတဲ့အခါမှာသူ့အရှိမတဲ့တဲတွေကကျိုးပြူကျိုးပြူကျနေတာကိုတွေ့တယ်လို့ပဲเนาะမိမိခန္ဓာတွင်းမှာဉာဏ်တွင်းကိုရှုလိုက်တဲ့အခါမှာရုပ်သဘောတရားလေးတွေကတဲ့နော်တခါလဲပြုတ်ပြုတ်ပြုတ်ပြုတ်ချသွားတယ်လို့ပဲပြက်ပြက်ပြက်ပြက်သွားတာကိုတွေ့တယ်နော်တခါတည်းတရားကျတယ်တကူလုံးတွေ့ချိန်မှာတွေ့တယ်တနေရာလောက်မှာပဲတွေ့တယ်နော်ဥပမာအားဖြင့်ဒီလက်မောင်းကိုရှုနေတယ်လက်မောင်းကိုရှုနေတဲ့အချိန်မှာကိုရှုတဲ့နေရာလေးမှာပဲပြက်ပြက်ကျသွားတာတွေ့တယ်နော်အဲတချို့ကျတော့လည်းပဲပြက်မှမသိဘူးပြက်တယ်ဆိုပေမဲ့ကဉာဏ်ကမလိုက်နိုင်လို့ရုပ်ကသင်္ခါရကတော့ပြတာပဲဥပမာတချို့ကပြောတယ်မိမိလက်မောင်းကနေပြီးတော့ကဒီဖက်လက်မောင်းကနေပခုံးနာကနေချွတ်လိုက်ရင်တခါလဲအောက်ကိုလျှော့ပြီးတော့အောက်ကိုတခါလဲဆင်းသွားတာပဲဒီလိုလဲတချို့မှာဒီလိုလာပြီးတွေ့ပြောတယ်အဲ့ဒီကိုပြောတာကတော့အေကံစစ်စစ်တော့ချွတ်သွားတာမဟုတ်ဘူးဒီရုပ်ကအောက်ကိုဆင်းသွားတာမဟုတ်ဘူးဒီရုပ်ကလပ်လေးတွေကနော်သူရှိတဲ့နေရာမှာပဲဖြစ်ပြီးပြက်သွားတာပဲပြက်တော့လည်းပဲသူပြက်သွားတာနဲ့ဒီပြည်နဲ့ထက်အောက်ကယုတ်ကတစ်ခါဖြစ်တယ်ဒါလေးကပြက်သွားတာနဲ့ဒီပြည်နဲ့ဒီအောက်ကယုတ်ကဖြစ်တယ်ဒါလေးကပြက်သွားတာနဲ့ဒီပြည်နဲ့ဒီအောက်ကယုတ်ကဖြစ်တယ်အဲ့ဒီလိုဖြစ်သွားတာကိုပြက်ပြက်ပြက်ပြက်ပြီးတော့အပေါ်ပိုင်းကပြက်ပြက်ပြီးအောက်မှာအတက်အတက်ဖြစ်သွားတာကိုဉာဏ်တော့ကကိုယ်ကဘယ်လိုထင်လိုက်လဲအောက်ကိုကျိုးဆင်းသွားတယ်လို့ထင်လိုက်နော်ဥပမာအားဖြင့်ကျွန်တော်တို့ဘာနဲ့ကြားရမလဲဆိုတော့ကဥပမာကျွန်တော်တို့အခုလိုပေါ့လေဒီဖလိုရက်ဆန့်လမ်းတွေမပေါ်ခင်ကကျွန်တော်တို့ရိုးရိုးမီးသီးနဲ့ပဲအဲ့ဒါဆိုင်ပြီးမှကြော်ညာပြီးပါကြီးကတ်တာကြီးတွေ့ဘူးကြပါပေါ့အဲ့ဒီလိုကြော်ညာပြီးပါကြီးလောက်ထားတဲ့အခါကျတော့ညတိုင်ကျရင်မီးပွင့်တဲ့အခါကျရင်ဒီပီးလေးတွေကတော့အများကြီးပဲမီးလေးကတစ်လုံးပွင့်လိုက်ဒီတစ်လုံးကငိမ့်သွားရင်သူ့ဘေးကတစ်လုံးကပွင့်လိုက်အဲ့ဒီတစ်လုံးကငိမ့်သွားရင်နောက်တစ်လုံးကဘေးကပွင့်လိုက်အဲ့ဒါပဲဆက်ခါဆက်ခါတစ်လုံးကငိမ့်သွားတာနဲ့ဘေးကရှိတဲ့တစ်လုံးကပွင့်သွားတော့တာအမှန်တော့ကတဏှာရတဏှာထဲမှာလေမိကငိမ့်ငိမ့်သွားတာပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုမြင်လဲမိလေးတစ်လုံးနဲ့တခါလဲရှောက်ကြီးနေတယ်ဆိုပြီးမြင်ရတယ်နော်အဲ့ဒီသဘောမျိုးပဲနော်အမှန်ကတော့မဟုတ်ဘူးမိကကြီးတာမဟုတ်ဘူးသူ့ဉာဏ်နဲ့သူချုပ်ချုပ်သွားတာပဲငိမ့်ငိမ့်သွားတာပဲနော်အစ်စ်အစ်စ်ပေါ်လာလို့ရွေ့တယ်လို့မိမိစိတ်ထဲမှာသင်ကြားသင်လာတာအဲ့ဒီလိုဟာမျိုးတွေ့လို့ရှိရင်ကိုကကြိုးစားပြီးတော့ကနော်ပြက်တဲ့ဘက်ကိုမြင်အောင်ချုပ်သွားတဲ့အပိုင်းကိုရှုဟုတ်လားရွေ့သွားတာကိုလိုက်မသွားနဲ့နော်ဒီမှာပြန်ရိုက်ခဲ့တဲ့အပိုင်းမှာမရှိတော့ဘူးကိုရှုသွားလို့ရှိရင်အော်ဒါချုပ်ချုပ်သွားပါဘောလားဆိုတာကိုမြင်လာလို့ရှိရင်တဲ့နော်ဒီဟာမျိုးကိုတဲ့ဘာခေါ်လဲဆိုတော့ဉာဏ်ဉာဏ်လို့ခေါ်တယ်ဉာဏ်ဉာဏ်ကိုတက်တယ်တဲ့နော်